Welcome to the Voice of America in Burmese.
မင်္ဂလာပါစမတ်တော်တာရှင်များရှင် VOA American တက်ကနေ2024ခုနှစ် March 19ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတရထုံးလင်းပေးနေပါပြီရှင်View Radio အစီအစဉ်တွေကို live to meter 19.25 30တို့ပြ live lan meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ကြအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲအောင်သတင်းတွေကိုအလီမာနဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဖိလစ်ပိုင်နိုင်ငံနဲ့မဟာမိတ်ဖြစ်အခိုင်အမာဆက်လက်ရည်တည်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါရတယ်။စစ်ကောင်စီနဲ့အာဆီယံကြားဆက်ဆံရေးတိုးမြင့်နေတာဟာဒီမိုကရေစီလိုလားသူတွေကိုတစ်ဆာဖောက်တာလို့ APHR အဖွဲ့ကပြောထားပါရတယ်။ဒေါအောင်ဆန်းစုကြည်ရဲ့နေအင်ကိုမနှက်ဖြန်မှလေလံတင်ရောင်းချပါတော့မယ်ဆိုတဲ့ထိတ်တဲအောင်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာစစ်ကောင်စီနဲ့ KNU နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေကြားစစ်ကောင်စီတပ်ဖွဲ့ဝင်40ကျော်ထိုင်းနိုင်ငံနဲ့ထွက်ပြေးဝင်ရောက်ခဲ့ပါတယ်။
အောက်ဖက်မျိုးနဲ့အပိုင်ပေါ်ဒီပက်ကလန်ကြီးရွာဆိုတာရှိတယ်။အဲပက်ကလန်ကြီးရွာဟောင်းဘက်ကိုအယောက်40ကျော်လောက်ထွက်ပြေးလာတယ်။ဘုန်းကြီးတော်ချန်တယ်မှာနေရာယူရပြုံးနေကြတယ်။ထိုင်းဘက်ချမ်းပေါ့နော်ပက်ကလန်ကြီးရွာဆိုတာ
။ထိုင်းနယ်ဇာမနေထိုင်းနေသူတူပြောပြသွားတာပါ။ဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်အတူအပြည့်ရမဟာမိတ်ဖွဲ့စည်းတာမှာမပါဝင်ကြောင်း BNLO O အဖွဲ့ကြီးညာတာအပါဝင်ကဏီမျိုးနယ်မှာစစ်ကောင်စီလေးကြောင်းကတိုက်ခတ်တာဒီလိုနောက်ဆုံးရသတင်းပို့ချက်တွေနဲ့တရင်ဆောင်ပါတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရင်းနဲ့အတူအင်္ဂါညနေတက်ဆက်ပေးနေကြမြေကြီးဩစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရင်းကိုမတင်ဆက်ပေးခဲ့အခုအရင်ဆုံးထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လင်းနဲ့အတူပြောပြပေးပါပါရှင်။
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီအာရေဗျားနဲ့အီဂျစ်နိုင်ငံတွေကိုဒီသတင်းပတ်ထဲမှာတွားရောက်ဖို့ရှိနေပြီးတော့ဂါဇာကမ်းမြောင်မှာအပြစ်အခက်ရဲစေးရေးပေါ်လာအောင်တွန်းအားပေးဆောင်ရွက်မယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အစ္စရေးဝင်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုနဲ့တနင်္လာနေ့ကတလအတွင်းပထမဆုံးအကြိမ်ဖြစ်ဖုန်းဆက်စကားပြောဆိုပါတယ်။ဟာမတ်စစ်သွေးကြွတွေကိုခြေမုံနဲ့ဆစ်ဆင်ရေးအတွက်ဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ကရာဖာမြို့ကိုမြေပြင်ကထိုးစစ်ဆင်မှာကိုစိုးရိမ်နေအကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ဟာမတ်စစ်သွေးကြွတွေချိန်မုံရီဘုံရီမန်းချက်ကိုပြောဆိုတဲ့တစ်ချိန်တည်းမှာပဲရေရှည်အတွက်မဟာဗျူဟာတရက်လိုအပ်တဲ့အကြောင်းလည်းသမ္မတဘိုင်ဒန်ပြောခဲ့တယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေးဂျက်ဆူလီဗန်ကပြောပါတယ်။ရာဖာမြို့ထဲကိုမြေပြင်ကနေထိုးစစ်ဆင်ဝင်တိုက်မဲ့အစီအစဉ်ဟာမှားယွင်းတယ်လို့လည်းဂျက်ဆူလီဗန်ကပြောထားပါသေးတယ်။ပါလက်စတိုင်းပြည်သူတတန်းကျော်ဟာအဲ့ဒီရာဖာမြို့ထဲမှာစစ်ဘေးကနေဘေးလွတ်ရာယာယီအမိုးကာတွေအောက်မှာတိတ်ခုန်နေကြရတာပါ။ဟာမတ်စ်ကိုထိုးစစ်ဆင်တဲ့အစ္စရေးတပ်ဖွဲ့တွေကတော့ဂါဇာမြောက်ပိုင်းကနေအိမ်တွေကိုဖယ်ရှားပေးဖို့အမိန့်ပေးခဲ့ပြီးတဲ့နောက်တောင်ပိုင်းကိုတိမ်းရှောင်နေကြတာလည်းဖြစ်ပါတယ်။ရာဖာမြို့ကိုထိုးစစ်ဆင်တဲ့အခါမှာပါလက်စတိုင်းပြည်သူတွေကိုဘေးလွတ်ရာကိုအရင်တိမ်းရှောင်ခိုင်းမယ်လို့အစ္စရေးဘက်ကကြေညာပေးထားပေမဲ့ဘယ်နေရာကိုဆိုလိုတယ်ဆိုတာကိုတော့အခုချိန်ထိလူသိရှင်ကြားထုတ်ဖို့ပြောဆိုတာမရှိသေးပါဘူးရှင်။
ယူကရိန်းနိုင်ငံအနေနဲ့သူ့နိုင်ငံအတွက်ကာကွယ်ရေးဆိုင်ရာပစ္စည်းတွေကိုအထက်နိုင်ဆုံးအများဆုံးထုတ်လုပ်သွားမယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်။ရုရှားကျူးကျော်စစ်ကိုခုခံတိုက်ခတ်နေတဲ့ယူကရိန်းကိုစီးရေးဆိုင်ရာအကူအညီပေးရေးအမေရိကန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုမပြုလုပ်ခင်မှာသမ္မတဇယ်လန်စကီပြောလိုက်တာပါ။
Мы говорили, зокрема, про те, як важливо, щоб свобода і демократія виграли зараз в цій війні.
အခြားအကြောင်းအရာတွေအပါအဝင်ယူကရိန်းမှာဒီမိုကရေစီနဲ့လူလတ်မှုကအနိုင်ရနေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့လိုမှမဟုတ်ရင်ရုရှားရဲ့ကျူးကျော်ရန်လိုမှုတွေကဒီကမ္ဘာလုံးကိုပြန့်နှံ့နေပါလိမ့်မယ်။စစ်ပွဲအခြေအနေတွေကျွန်တော်တို့တပ်ဖွဲ့တွေရဲ့အဓိကလိုအပ်ချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်ဂရီဟန်ကိုကျွန်တော်အသိပေးခဲ့ပါတယ်။လူရာတွေကတော့တည်ပြီးကြတဲ့အတိုင်းဒုံးကျည်တွေ F9 F16 တိုက်လေယာဉ်နဲ့တခြားအမြောက်ကြီးတွေဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကပြောသွားတာပါ။အမေရိကန်မှာနိုင်ငံရေးအရာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကြောင့်ယူကရိန်းကိုအကူအညီပေးရင်ကြံ့ကြာနေချိန်အလဲအပတ်ရောက်လာတဲ့အမေရိကန်အထက်လွှတ်တော်အမတ်လင်စီဂရေဟမ်နဲ့တွေ့ဆုံအပြီးသမ္မတဇယ်လန်စကီကပြောကြားလိုက်တာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာအသုံးစရိတ်ထဲမှာယူကရိန်းအတွက်ဒေါ်လာဘီလီယံ60အကူအညီပေးရေးသမ္မတဂျိုးဘိုင်ဒန်ကအဆိုပြုထားပြီးတော့အဲ့ဒီအဆိုကိုသမ္မတရဲ့ဒီမိုကရက်တစ်ပါတီကအများစုနဲ့ထိတ်ထုတ်ထားတဲ့အထက်လွှတ်တော်ကလည်းအတည်ပြုပေးပြီးဖြစ်ပါရဲ့ရှင
်။ကုန်သင်းမော်တွေနဲ့အမေရိကန်ရေတပ်သင်းမော်တွေကိုချိမ့်ချောင်းနေတဲ့ယီမင်နိုင်ငံအခြေဆိုင်ဟူသီတပုံတွေထိမ့်ချောင်းရနေမိကဒုံးကျည်ခုနှစ်ဆင်းနဲ့ဒရုန်း ၃ဇင်းကိုဖျက်ဆီးခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါရယ်ကိုကိုကိုကာကွယ်တဲ့အနေနဲ့ဟူသီတပုံတွေထိန်းချုပ်ထားတဲ့နယ်မြေတွေကလက်နက်တူလောင်ထားတဲ့ကုန်တစ်တာ၃လုံးတင်မော့ဖြတ်ဒုံးကြီးတွေဒရုန်းတွေကိုတနင်္လာနေ့ကဖျက်ဆီးခဲ့ကြောင်းအမေရိကန်ဗဟိုစစ်ဌာနချုပ်က X လူမှုကွန်ရက်မှာပြောခဲ့တာပါဒီလက်နက်တွေကကုန်တယ်တင်မော့တွေနဲ့ဒေတာရင်းမှာရှိတဲ့အမေရိကန်ရေတပ်တင်မော့တွေကိုချိန်ချမှုဖြစ်လာနိုင်တယ်လို့လည်းတုံ့သက်ကြောင်းလည်းပြောထားပါရယ်ဒီလုပ်ရက်တွေဟာလွတ်လပ်စွာရေချောင်းသွားလာမှုကိုကာကွယ်ဖို့နဲ့နိုင်ငံတကာရေပိုင်နက်တွေအတွက်ပို့ပြီးလုံခြုံစီတယ်လို့လည်းသူကပြောထားပါသေးတယ်။ဂါဇာမှာအစ္စရေးရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်တဲ့အနေနဲ့ရောပါလက်စတိုင်းတို့နဲ့တသားတည်းရှိကြောင်းပြသတဲ့အနေနဲ့ပါပင်နယ်နီဒေသမှာရှိတဲ့တင်မော့တွေကိုအီရန်ကြောထောက်နောက်ကံပြူဟူသီတွေကနိုဝင်ဘာလကတည်းကစတင်တိုက်ခိုက်ခဲ့တာပါ။ဟူသီတွေတိုက်ခိုက်မှုကြောင့်ပင်နယ်နီထဲမှာတွာလာနေတဲ့တင်မော့တွေအတွက်အာမခံကုန်ကြစည်တွေတိုးမြင့်လာသလိုဟူသီတိုက်ခိုက်မှုတွေကိုရှောင်ရှားနိုင်မှုအတွက်လည်းပိုမိုရှည်လျားတဲ့ရေလမ်းကြောင်းတွေကိုတင်မော့တွေကရွေးချယ်တွာလာနေရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာဖိလစ်ပိုင်နိုင်ငံနဲ့မဟာမိတ်အဖြစ်အခိုင်အမာဆက်လက်ရပ်တည်ကြောင်းနိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ပဲပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေထိတိုက်ရင်ဆိုင်မှုတွေပေါ်ပေါက်နေချိန်မှာပဲအခုလိုပြောလိုက်တာပါ။တရုတ်နိုင်ငံရဲ့လုပ်ရက်တွေဟာဖိလစ်ပိုင်နိုင်ငံကိုသာမကတခြားနိုင်ငံတွေအပေါ်မှာပါတက်ရောက်မှုရှိနေပါတယ်။ကျွန်တော်တို့လုံနေတာကတော့ဖိလစ်ပိုင်အပါအဝင်နိုင်ငံတိုင်းရဲ့ရတဲ့ရထိုက်တဲ့အခွင့်အရေးတွေရရှိဖို့နဲ့နိုင်ငံတွေကြားဒါမှမဟုတ်တနိုင်ငံစီဖြစ်ဖြစ်နိုင်ငံတကာဥပဒေတွေကိုလိုက်နာနိုင်ဖို့ဖြစ်ပါတယ်လို့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးအန်ရီကာမနာလိုတမရဖာဒီနန်မာကုစ်ဂျူနီယာအပါအဝင်တခြားထိပ်တန်းတာဝန်ရှိသူတွေနဲ့မနီလာမြို့မှာမတွေ့ဆုံခဲ့ဝန်ကြီးဘလင်ကန်ကပြောလိုက်တာပါ။ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေတင်မောတွေလေရင်တွေကိုတောင်တရုတ်ပင်လယ်မှာရှိတဲ့ဘယ်နေရာမဆိုတိုက်ခိုက်ခံရပါကအမေရိကန်အနေနဲ့အကာအကွယ်ပေးသွားပဲလို့လည်းသတိပေးပါတယ်။ဒီလအစောပိုင်းကလည်းတောင်တရုတ်ပင်လယ်အတွင်းမှာဖိလစ်ပိုင်နဲ့တရုတ်ထိတိုက်တွေ့မှုတွေကြောင့်ဖိလစ်ပိုင်ရေတပ်သားတွေတရားရရှိကရေရင်ပျက်စီးမှုလည်းဖြစ်ခဲ့ပါတယ်။ရှိလာတဲ့မှာတော့တောင်တရုတ်ပင်လယ်မှာတရုတ်ရဲ့ရန်လိုတဲ့အလုပ်ရက်တွေအပါအဝင်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဖိလစ်ပိုင်သမ္မတမာကုစ်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီရာတို့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရခိုင်ပြည်နယ်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်လူသားချင်းစာနာထောက်ထားမှုဥပဒေနဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့ပြည်သူလူထုကိုကာကွယ်ဖို့စစ်မှတ်ပြုရာတွေကိုရက်ကြဖို့ပြည်သူလူထုတွေလက်လန်းမီတဲ့အကူအညီတွေကိုပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကထပ်မံတောင်းဆိုလိုက်ပါတယ်အတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်ကအကြမ်းဖက်မှုဟူသမျှကိုရှုံချလိုက်သလိုရခိုင်ပြည်နယ်အတွင်းတိုးလာနေတဲ့ပြည်ပခါတွေကြောင့်ပြည်သူတွေအိုးအိမ်စွန့်ခွာနေရပြီးအရင်ကတည်းကရှိနေတဲ့ခွဲခြားဆက်ဆံမှုတွေပါပိုဆိုးလာတယ်လို့လည်းမတ်လ18ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်လူမှုအတိုင်းဝိုင်းကြားမှာတင်းမာမှုတွေတိုးမလာအောင်တပ်ဆိုင်သူတွေအားလုံးကာကွယ်ပေးကြဖို့ကိုလည်းတိုက်တွန်းထားပါသေးတယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်အတွင်းအရက်သားတွေအများပြားတိုက်ဆုံရတဲ့တဲ့တွင်ရိုဟင်ဂျာအပါအဝင်လူငယ်တွေကိုအတင်းအကျပ်ဖမ်းဆီးစုဆောင်းနေတဲ့တဲ့တွင်နဲ့အတင်းအကျပ်စစ်မှုထမ်းခိုင်းတာတွေကြောင့်လည်းမြန်မာလူမှုအတိုင်းဝိုင်းမှာလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်တဲ့အပေါ်စိုးရိမ်မိပါတယ်လို့လည်းသူကကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ဆိုးရွားလာတဲ့အခြေအနေတွေနဲ့ပြည်ပခါတွေတိုးလာနေတဲ့အပေါ်အလွန်အမင်းစိုးရိမ်မိပါကြောင်းမြန်မာနိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးရဖို့အတွက်အာဆီယံအပါအဝင်ဒေသရင်းနိုင်ငံတွေဘက်ပေါင်းစုံကအဖွဲ့တွေနဲ့လက်တွဲဆောင်ရွက်နေပါတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးတိုးမြင့်လာတဲ့အပေါ်စိုးရိမ်ကြောင်းအာဆီယံလူ့အခွင့်အရေးလွှတ်တော်အမတ်များအဖွဲ့ကပြောလိုက်ပါတယ်။ဆက်ဆံရေးတွေတိုးမြင့်လာနေတာဟာတရားမဝင်စစ်ကောင်စီကိုတရားဝင်ဖြစ်လာအောင်လှုံ့ဆော်ပေးရရောက်တယ်လို့လည်း ABHR အဖွဲ့ကဒီကနေ့ March 19ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာ2022ခုနှစ် February လစစ်တပ်ကအရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုအာဆီယံအစည်းအဝေးတွေတက်ခွင့်မပေးဘဲနိုင်ငံရေးအရကိုစားပြုသူမဟုတ်သူကိုသာတက်ရောက်ခွင့်ပြုထားတာဖြစ်ပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်ကိုလက်မခံတဲ့စစ်ကောင်စီကအစိုးပိုင်းမှာအစည်းအဝေးတွေကိုကိုးစားလွတ်ကိုယ်စားလှယ်လွတ်ဖို့ညှင်းဆဲခဲ့ပေမဲ့နောက်ပိုင်းမှာဆစ်လွတ်ခဲ့တာပါ။အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံမှာ ဒီနှစ်ဆန်းကျင်းပခဲ့တဲ့နိုင်ငံသားဝင်ကြီးအစည်းအဝေးနဲ့ကာကွယ်ရေးဝင်ကြီးအစည်းအဝေးတွေမှာစစ်ကောင်စီကကိုယ်စားလှယ်တွေစစ်လွတ်ခဲ့ပါတယ်စစ်ကောင်စီကပြည်သူတွေအပေါ်စိုးရိမ်ပွဲကောင်းလောက်တဲ့အထိလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတော့ဘလို့မှငြင်းလို့မရနိုင်တဲ့တပ်တွေအထောက်အထားတွေရှိနေပါလျက်နဲ့အာဆီယံဟာထိတွေ့ဆက်ဆံမှုတွေဆက်လက်လှုံ့ဆော်နေကြောင်းဒါဟာရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုတတိပြောင်မြောက်စွာခုခံတွန်းလှန်နေကြတဲ့မြန်မာပြည်သူတွေကိုပားရိုက်လိုက်တဲ့လုပ်ရဖြစ်တယ်လို့ ABHR ပူရဲဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ဟောင်းချားစန်ဒီယေဂိုကကြေညာချက်မှာပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံအတွင်းကထွက်ပြေးလာတဲ့ဒုက္ခသည်2000အတွက်မဲဆောင်မြို့နယ်မြောက်ရီမြို့ကအမှတ်1ချစ်ကြည်ဒရာမှာချစ်ချင်းနေအသင်းတွေကနေတဆင့်လူသားချင်းစာနာမှုအကူအညီတွေပေးသွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောထားပါဗျ။ဒီအကူအညီတွေကို match လ25ရက်နေ့မှာစတင်မဲ့အကြောင်းကိုလည်း Bangkok Post သတင်းစာမှာရေးသားထားပါဗျ။လူသားချင်းစာနာမှုအကူအညီပေးတဲ့အခမ်းအနားကိုလာအိုနိုင်ငံကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တက်ရောက်ဖို့ရှိနေပြီးတော့အာဆီယံအဖွဲ့အစည်းကကြီးကြပ်သွားမှာပါ။မြန်မာနိုင်ငံအတွင်းမှာပို့ပြီးဆိုးလာတဲ့ပြည်ပခါတွေကြောင့်ဒီနှစ်အတွင်းထိုင်းနိုင်ငံကိုမြန်မာငွေသား6000နဲ့8000ကြားနောက်ထပ်ရောက်လာနိုင်တယ်လို့လည်းထိုင်းလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။လောလောဆယ်မြန်မာနေဆက်မှာလူပေါင်း8000လောက်အထိလက်ခံကျူးစွန်နိုင်တဲ့ယာယီခုံလုံရေးစခန်း123ခုဖွင့်နေထားတယ်လို့လည်း Bangkok Post သတင်းစာမှာရေးသားထားပါတယ်ရှင်။
ရောင်စန်းစုကြည်ရဲ့တက္ကသိုလ်ရိပ်သားလမ်းနေအိမ်အမှတ်54ကိုမနက်ဖြန် match လ20ရက်မှာလေးလံတင်ရောင်းချဖို့တရားရုံးကအမိန့်ချမှတ်ထားပြီးတော့ရောင်စန်းစုကြည်ရဲ့ရှင်နေရီဘက်ကပြင်ဆင်ပေးဖို့တင်ပြထားပေမဲ့အခုချိန်ထိစစ်ကောင်စီဘက်ကတစုံတရာပြောဆိုချက်ထွက်မလာသေးပါဘူးရောင်စန်းစုကြည်ရဲ့နေအိမ်ကိုကျပ်ငွေ315ဘီလီယံအမေရိကန်ဒေါ်လာတန်90ကျော်နဲ့လေးလံတင်မဲ့အကြောင်းကမာရွတ်မြို့နယ်တရားရုံးကပြီးခဲ့တဲ့ဇန်နဝါရီလအတွင်းအမိန့်ချမှတ်ခဲ့တာပါတကယ်လို့လေးလံတင်ရောင်းချမယ်ဆိုရင်ရှိပိုင်ဆိုင်ထားတဲ့ဒေါက်ဆန်းစုကြည်ကိုရိုင်းကလေးလံကြမ်းခင်းဆေးကိုပထမဆုံးတင်ပြရမှာဖြစ်ပေမဲ့အကျဉ်းချခံနေရတဲ့ဒေါက်ဆန်းစုကြည်နဲ့ရှင်နေရီတရားဝင်တွေ့ဆုံခွင့်မရသလိုလေးလံကိစ္စဒေါက်ဆန်းစုကြည်ကိုရိုင်းဘာမှသိပုံမရတဲ့အကြောင်းနှိစက်သူတွေက VOE ကိုပြောပါတယ် NUG အမျိုးသားညညရဲ့အဆိုအရကတော့တက္ကသိုလ်ရိပ်သာလန်နေအိမ်အမှတ်54ကိုတမိုင်းဝင်အမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အကြောင်းနဲ့လွှဲပြောင်းရောင်းချတာတွေကိုအရေးယူမယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးကြတာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စစ်ကောင်စီတပ်ဖွဲ့ဝင်အများအပြားထိုင်းနိုင်ငံဘက်ထွက်ပြေးတဲ့သတင်းကိုစပြီးတော့ပြောပြပေးကြပါမယ်မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNU နဲ့တိုက်ပွဲတွေကြားစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားထိုင်းနိုင်ငံထဲထွက်ပြေးခဲ့ကြကြောင်းကိုရိုင်းတွေ့သူတွေကပြောပါတယ်ထိုင်းနိုင်ငံမှာရှိတဲ့အုံဖြံမြို့နယ်ကိုရောက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်40ကျော်ကိုထိုင်းစစ်တပ်ကထိန်းသိမ်းထားတယ်လို့လည်းပြောပါအပြည့်စုံကိုတော့ view မြန်မာပိုင်းထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပြပို့ထားပါတယ်ရှင
်မြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တွေဟာ KNU ထိန်းချုပ်နယ်မြေဒူပလာယာခရိုင်တပ်မဟာ6မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်မတ်လ19ရက်နေ့နေ့လယ်ပိုင်းကထိုင်းနိုင်ငံရှိအုံဖန်မြို့နယ်ပိုင်ကလန်ကျေးရွာတဲကိုမြန်မာစစ်သား40ကျော်ထွက်ပြေးလာတယ်ဆိုပြီးထိုင်းနယ်စပ်မှာနေထိုင်နေသူတဦးကပြောပါတယ်
အုတ်ဖတ်မျိုးနယ်ပေါ့နော်အုတ်ဖတ်မျိုးနယ်အပိုင်ပေါ့ဒီပက်ကလန်ကြီးရွာဆိုတာရှိတယ်အဲပက်ကလန်ကြီးရွာဟောင်းဘက်ကိုဒီအယောက်40ကျော်လောက်ထွက်ပြေးလာတယ်ပေါ့အဲဟိုဒါကွန်ဒီတော်ကွန်ဒီတော်ဘက်မှာကွန်ဒီတော်ချန်နယ်မှာသူတို့အမှနေရာကြီးရွာသူတို့နေကြခိုင်းပကံခိုင်းဘက်ချမ်းပေါ့နော်ပက်ကလန်ကြီးရွာဆိုတာအုတ်ဖတ်နေမှာအုတ်ဖတ်ပိုင်နေမှာ
မြန်မာစစ်သားတွေဟာမက်ထရိုကီစခန်းကနေထွက်ပြေးလာကြတာဖြစ်ပြီးလက်နက်တွေပါတယ်ဆောင်လာတဲ့အတွက်ထိုင်းစစ်တပ်ကဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်
ဒီတိုက်ပွဲကဒီတိုက်ပွဲကဒီတိုင်းအခုဆက်တိုက်ဖြစ်နေတာလေဆက်တိုက်ဖြစ်နေတာကြာအဲစကန်မတော်ခိစကန်နေထွက်ပြေးလာတာမဟုတ်ဘူးဒီသူတို့ထိုင်းဗမာစစ်တပ်ကထိုင်းနာတဲ့စကန်အဲနည်းနည်းပပပကျန်နေတာဟုတ်နည်းနည်းပပကျန်နေဆိုတော့အခုမြဝတီကျန်နေအခုမတော်ခိစကန်နေကျန်နေအပြင်ရွာဘက်ချမ်းနေတော့နော်အဲကျန်နေစကန်နေဒီကျင်ရွာတွေလိုက်တဲ့ခါကျတော့သူဗမာစစ်သားရအဲတိုက်ကလန်ကြီးရဘက်ကိုရောက်လာတာမဟုတ်ဘူးဘယ်နဲ့ခဲရနေအကုန်ပါသွားတယ်မဟုတ်
ထိုင်းနိုင်ငံဘက်ရောက်လာတဲ့မြန်မာတပ်ဖွဲ့ဝင်တွေရဲ့ပုံတွေကိုလည်း Facebook လူမှုကွန်ရက်မှာတွေ့ကြရပါတယ်။အခုထွက်ပြေးလာတဲ့စစ်သားတွေနဲ့ KNU တို့တိုက်ပွဲဖြစ်နေတာဟာတနစ်ကျော်ကြာပြီဖြစ်ပေမဲ့အခုနောက်ပိုင်းမှာစစ်တပ်ဘက်ကစခန်းအတော်များများလက်လွတ်လိုက်ရတာဒီကြိုက်တော်စခန်းကဗျူဟာမှုအပါအဝင်လူ60ကျော်လက်နက်ချမှုတွေကလည်းတခြားတပ်စခန်းတွေအတွက်စိတ်သက်ရေးရာကြာဆင်းတာတွေရှိနေပြီးလက်နက်ချထွက်ပြေးလာတာတွေရှိလာတယ်လို့လည်း KNU ဘက်ကဆိုပါတယ်။KNU တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့ ဒီကိစ္စဆုံးမှုတွေအတွက်စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူးအခုထွက်ပြေးလာသူတွေကိုတော့ထိုင်းစစ်တပ်ကမြန်မာဘက်ကိုပြန်အမလားဆိုတာကိုတော့တေချာမသိပေမဲ့လူသားချင်းစာနာတဲ့အကူအညီဖြစ်
အစားအသောက်နဲ့တောက်ရည်တွေအကူအညီပေးထားတယ်လို့လည်းသိရပါတယ်ရှင်။စစ်ကောင်စီတပ်ဖွဲ့ဝင်အများအပြားထိုင်းနိုင်ငံဘက်ထွက်ပြေးတဲ့တဲ့တင်ကိုမှတ်အေးမှာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့အပြည့်ရမဟာမိတ်ဖွဲ့စည်းတာမှာမပါဝင်ကြောင်းပြည်နယ်ကိုပို့အဖွဲ့ချင်ကြတဲ့တဲ့တင်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုလျှက်တာကျင်းပပြီးတဲ့နောက်တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့မဟာမိတ်အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ ဒီလိုဖွဲ့စည်းပြီးချိန်မှာပဲပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ပီအန်အယ်ကသူတို့ပါဝင်ခြင်းမရှိကြောင်းကြေညာလိုက်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါရှင်။တနင်္ဂနွေနေ့ပြည်ကတ်ခတ်မှုရစေးသဘောတူစာချုပ် NCA
လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့7NCSEA ကိုစမိကိုထိုင်းနိုင်ငံချင်းမှမြို့မှာဒီလ19ရက်နေ့ကနေ19ရက်နေ့အထိ၃ရက်ကြာကျင်းပမှုပြင်ဆင်ထားခဲ့ရာကဒီလ18ရက်နေ့မှာစည်းဝေးပြီးဆုံးခဲ့ပါတယ်။ ဒီအစည်းအဝေးမှာအဓိကဆွေးနွေးဆုံးဖြတ်ခဲ့တာကNCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ကိုတိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့မဟာမိတ်အဖွဲ့7EA ကို အဲ့ဒါကိုအတူကြီးချက်ရည်နိုင်မှုကျေပေါ်လीကျွန်တော်မြန်မာပြည်နယ်ရဲ့ဒီနေ့တော့ဒီမှာတရားလာတဲ့ပြည်ကောင်းဆောင်ကြီးမှာပဲကျွန်တော်တို့ကအပြန်အလှန်ညှိနှိုင်းဆွေးနွေးပြီးတော့ဒါခုနှစ်ဖွဲ့အတွက်အတူတကွာဆွေးဆက်သွားမယ်စုဖွဲ့မှုပြည်နယ်နဲ့ကျွန်တော်တို့အတူတူနိုင်ငံခဲ့တဲ့စတာကတော့ဒါအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်။2019ခုနှစ်
နှစ်ထောင်စံငါခုနှစ်အန်စီလက်မှတ်ထိုးပြီးတဲ့နောက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PBSD ကိုဖွဲ့စည်းခဲ့တာပါ။နှစ်ထောင်စံငါခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်မှာ PBSD မှာပါဝင်တဲ့အဖွဲ့10ဖွဲ့မစုံလင်တော့တာကြောင့်အချိန်လေးလတာပြင်ဆင်ပြီးတော့7EA Alliance ကိုအသစ်ဖွဲ့စည်းလိုက်တဲ့တိုင်းဒေသလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့မဟာမိတ်အဖွဲ့7EA ကို Alliance အဖွဲ့မှာရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဒီမိုကရေစီအကျိုးပြုကရင်တပ်မတော်DKBA ကရင်မျိုးသားအစည်းအရုံးကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNUKNLPC လာဟုဒီမိုကရက်တစ်အစည်းအရုံး LDU မွန်ပြည်သက်ပါတီ NLSP ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ပါဝင်တာဖြစ်ပါတယ်။ ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဗိုလ်ချုပ်ခွန်သူရင်ကအသစ်ဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့မှာသူတို့မပါဝင်ကြောင်းပြောပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့
PNL ကပြီးခဲ့တဲ့တလကျော်ကတည်းကစီးရေးပဋိပက္ခတွေစဖြစ်တဲ့ကာလဖြစ်ပါတယ်။ဒီလိုဖြစ်တဲ့အခါကျတော့အခုသွားတဲ့ခုနှစ်ဖွဲ့အစည်းအဝေးမှာလည်းပဲကျွန်တော်တို့ဘဟုကော်မတီ ဆုံးဖြတ်ချက်မဟုတ်ပါဘူး။ဆိုလိုတာကတော့ဘဟုကော်မတီဆုံးဖြတ်ချက်မပါတဲ့အခါကျတော့ခုနှစ်ဖွဲ့ဖွဲ့တဲ့ကိစ္စမှာကျွန်တော်တို့ PNL ကပါဝင်ရှိမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
EU ခုနှစ်ဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုPNL နာယကဗိုလ်မှူးကြီးခွန်ဥကာကဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။PNL ဘီ PNL အဖွဲ့ဟာစစ်ကောင်စီနဲ့PNA ပအုပ်ပြည်သူ့စစ်ပူးပေါင်းတပ်တွေနဲ့ဖေဖော်ဝါရီလ22ရက်နေ့ကတည်းကရှမ်းပြည် ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့စီဆိုင်နဲ့ဟိုပုံးမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေခဲ့တာလည်းဖြစ်ပါတယ်။ PNL ဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးထားသလိုလက်ရှိစစ်ကောင်စီနဲ့လည်းငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့10ဖွဲ့မှာလည်းတစ်ဖွဲ့အပါဝင်ဖြစ်ပါတယ်။လက်တလောတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးတဲ့နောက် NCA ဘောသဘောထားနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အခြေအနေမှာတော့ဗိုလ်ချုပ်ခွန်သူရင်ကအခုလိုဆက်ပြောပါတယ်။
NCA ကတော့သူ့ရဲ့စာချုပ်အတိုင်းကတော့ရှိနေမှာပေါ့လေအဲ့တော့ NCA စာချုပ်ပါအချက်တွေကနိုင်ငံရေးရဲ့ရလကောင်းကိုအဖြေမထုတ်ပေးနိုင်ဘူးဆိုတဲ့အနေအထားတော့ဖြစ်သွားမှာပေါ့ခင်ဗျဒီကိစ္စကတော့တပ်တန်းပြီလုံးမှာဖြစ်ပျက်နေတဲ့နိုင်ငံရေးအလဲအပြောင်းပေါ်မှာပဲမူတည်ပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံရေးနဲ့ PNL ရဲ့ယက်တီချက်ကိုလည်းအခုလိုပြောဆိုပါတယ် အခုဖြစ်နေတဲ့ပဋိပက္ခက2020ရွေးကောက်ပွဲပြီးတဲ့နောက်မှာပုံမကြီးကျယ်လာတယ်လို့ပဲပြောရမှာပဲဖြစ်ပါတယ်။အခုဒီစီရေးပဋိပက္ခတွေဖြည့်နှိမ်မှုနဲ့တော်လာမှုတွေဖြစ်ပေါ်လာတာက
တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေတဲ့ကိစ္စရပ်ပဲဖြစ်ပါတယ်။အဲကျွန်တော်တို့တိုင်းပြည်မှာတော်လန်မှုတွေကိုပပျောက်စေခြင်းတဲ့ဆိုရင်တော့အဲဖြစ်နေမှုကင်းစင်တဲ့တိုင်းပြည်တစ်ခုဖြစ်အောင်တော့အာတီဆောက်ဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့လည်းပဲဖြစ်နေမှုကင်းစင်ပြီးတော့မှတိုးတက်တဲ့နိုင်ငံဖြစ်ဖို့လူတိုင်းလူတိုင်းကလူမျိုးစုအတိုင်းကတန်းတူတဲ့အခွင့်အရေးရရှိဖို့အတွက်ကိုတော့ကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲဝင်သွားဦးမှာပဲဖြစ်ပါတယ်လို့ပဲပြောချင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလက်နက်ကန်အဖွဲ့20လောက်ရှိတဲ့အနက်မှာတနင်္ဂနွေပြစ်ခတ်ရက်စဲရေးစာချုပ် NCA ကိုအဖွဲ့10ဖွဲ့ကလက်မှတ်ရေးထိုးထားတာပါ။2021ခုနှစ်စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပင်မကရင်အမျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့နဲ့စစ်ကောင်စီတပ်အကြမ်းမှတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကကျင်းပတဲ့မွန်ပြည်သက်ပါတီ NNSP ရဲ့စစ်တကြိမ်မြောက်ညီလာခံအပြီးမှာ NNSP ခေါင်းဆောင်တချို့ကမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးဆိုတဲ့နာမည်နဲ့အဖွဲ့တစ်ခုကိုတီထောင်ပြီးတော့စစ်ကောင်စီကိုပြန်လည်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ။
ပြည်ရမဟာမိတ်ဖွဲ့စည်းမှုမှာမပါဝင်ကြောင်းပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကိုကြေညာတဲ့တဲ့ကိုစီသူပြောပြပေးခဲ့တာပါ။အခုတခါတော့စကိုင်းတိုင်းကဏီမြို့နယ်ဘက်ကအခြေအနေကိုကြည့်ကြရအောင်ပါ။စကိုင်းတိုင်းကဏီမြို့နယ်ကကျေးရွာတွေကိုစစ်တပ်ဘက်ကတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပုံကျဲတိုက်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်။လေကြောင်းတိုက်ခတ်တာတွေကြောင့်ဒေသခံတွေနေရမပြတ်နိုင်သေးပဲတိမ်းရှောင်နေရပါရယ်။ကဏီမြို့နယ်တဲကအခြေအနေတွေကိုကိုစံကျော်ကပြောပြပေးပါရှင်။
စကိုင်းတိုင်းကဏီမြို့ပေါ်မှာအခုမက်လာနှစ်ရက်ကစပြီးစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ရေးတင်းမာနေတာပါ။အဲ့ဒီနောက်မက်လာအလဲလောက်ကစလို့မြို့ပေါ်မှာတိုက်ပွဲဖြစ်တာမရှိတော့ပါဘူး။တိုက်ပွဲဖြစ်တာတွေမရှိတော့ပေမဲ့စစ်တပ်ဟာကဏီမြို့နယ်တဲကကြေးရွာတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မက်လာ19ရက်မနက်တနင်္ဂနွေမှာလဲကဏီမြို့နယ်တဲကကြေးရွာတွေကိုလေကြောင်းကနေ၄ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူကအခုလိုပြောပြပါတယ်။
ဒီနေ့မနက်ပိုင်းတနာရီကျော်နဲ့တနာရီကျော်မှာကဏီမြို့နယ်တောင်ကိုလုံးရွာရဲ့အုံးမရွာရဲ့နှက်ကြီးရွာရဲ့ကိုအဓိကအဖြစ်မီးလောင်ပုံကျဲတယ်အလေနဲ့ပေါ့ဗျာအဲ့တော့ Jet Fighter ရောဝိုင်းတွဲရောသူကနှမျိုးနဲ့လာပြီးတော့မှပတ်ပြီးတော့မှဘုံနေလိုက်ကျဲတာပဲတိုက်ပွဲဖြစ်နေလို့မဟုတ်ဖဲနဲ့အဲသူကနဲ့သူစီးရေးဆောင်လည်းမဟုတ်ဘူးဒီလိုလေအချမ်းချမ်းနေနေတဲ့နေရာတွေကိုစစ်ကောင်စီတပ်ကနေပြီးတော့မှလာရောက်ပစ်ခတ်တာမျိုးဗျလက်တလုံးမှာတော့မြို့ပေါ်မှာတိုက်ပွဲတော့မရှိဘူးမြို့ရဲ့အနီးနားမှာတော့မနေ့ကဒီအပြန်လန်ထိတွေ့တိုက်ပွဲတွေရှိတယ်လို့ကျွန်တော်တို့သိရတယ်မြို့ပေါ်မှာတော့တိုက်ပွဲမရှိဘူးအဓိကကတော့ဖြစ်နိုင်ခြေများတာကမြို့ရဲ့အနီးနားတွေနဲ့သူတို့ PDF တွေရှိတယ်ဆိုတော့ထင်တဲ့နေရာတွေကိုလိုက်ပြီးတော့ပြစ်ပြစ်နေတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့ရတယ်ဗျ
။လေချောင်းကပြစ်ခတ်တာကြောင့်လူထိခိုက်ဒေဆုံးတာမရှိပေမဲ့တောင်ကိုလုံးရွာနဲ့နှက်ကြီးရွာတို့ကနေအချို့မီးလောင်ပျက်စီးသွားတယ်လို့လည်းပြောပါတယ်။တိုက်ပွဲတွေမရှိတော့ပေမဲ့အခုလိုလေချောင်းတိုက်ခိုက်တာတွေကြောင့်ဒေသခံတွေဟာနေရက်မပြောင်းနိုင်ပဲဘေးလွတ်ရာနေရာတွေမှာတင်းရှောင်နေရပါတယ်။နေစဉ်လိုလိုလေချောင်းကနေဘုံကျဲနေတာကြောင့်စိုးရိမ်နေရတယ်လို့ကဏီဒေသခံတူကအခုလိုပြောပါတယ်
။ဟုတ်တယ်ပြန်လို့မရတရားမင်းကြီးကတော့၆ပြစ်နေရဝိုင်းတွဲကြီးကလည်းညာရောမနေ့ကလည်းမနေ့ကင်းကိုမြဲတဲ့ပတ်နေတာပေါ့ပါစစ်ဆောင်တွေကိုအဲ့မှာညာကြီးပဲညောင်မဝင်းမင်းကုန်းသူစဲဆောင်ပန်းဆိုင်ငပြဲမုန်ခေါ်ညာကြီးတွေရောကုန်ကြီးတယ်လေလေရပြည့်တော့အနေကြီးတိုက်ပွဲကမရှိဘူးတိုက်ပွဲကတော့မရှိဘူးလေရင်တွေကပတ်လေရင်တွေကပြည့်နေလို့ကြောက်လို့မို့
မျိုးပေါ်ကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ချိန်မှာစစ်တပ်ဘက်ကကဏီမျိုးပေါ်နဲ့မျိုးအနီးနားကကြေးရွာတွေကိုဘုံကျဲတိုက်ခိုက်တာကြောင့်နေအိမ်တော်တော်များများမီးလောင်ကျွမ်းခဲ့တယ်လို့အရက်သားသေဆုံးတာတွေလည်းရှိခဲ့ပြီးတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာတင်းချောင်နေရတာလည်းဖြစ်ပါတယ်စစ်ဘေးတင်းချောင်ရတာရက်20နီးပါးရှိလာပြီဖြစ်တဲ့အတွက်စစ်ဘေးရှောင်တွေမှာစားဝတ်နေရေးအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ
ကဏီမျိုးနယ်ကကြေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုစံကျော်ပြောပြပေးခဲ့တာပါဒီညအတွက်ရန်ကုန်ကပေးပို့တဲ့တဲ့ရင်တွေကတော့ဒီလောက်ပါပဲရှင်အခုတစ်ခါတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်ဂါဇာကမ်းမြောင်ဒေသကလူနေထူထပ်တဲ့ရာဖာမြို့ကိုအစ္စရေးကမြေပြင်ထိုးစစ်ဆင်မှုတွေစတင်မှုပြင်ဆင်နေတာနဲ့ပတ်သက်လို့ဒါဟာမားရွင်းတဲ့အစီအစဉ်တစ်ခုလို့အမေရိကန်သမ္မတအင်ဖြူတော်ကပြောဆိုထားသလိုဒီကိစ္စဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုကိုကိုယ်စားလှယ်အဖွဲ့ဆစ်လွတ်ဖို့အစ္စရေးဝန်ကြီးချုပ်ဗဇာမင်နေတန်ယာဟုကသဘောတူထားပါတယ်။တစ်ချိန်တည်းမှာလည်းစစ်ပွဲတွေဖြစ်နေတဲ့ဂါဇာကမ်းမြောင်မှာအငတ်ဘေးဆိုင်နေတဲ့အခြေအနေပိုဆိုးလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကသတိပေးနေ ပါတယ်။အင်ဖြူရောကနေ VOA သတင်းတောက်အနီတာပါဝယ်ပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပေးမှာပါရှင
်။ဂါဇာစစ်မီးပိုတောက်လောင်လာတာနဲ့အမျှအစ္စရေးနဲ့အမေရိကန်ကြားမှာတင်းမာမှုတွေလည်းပိုများလာပါတယ်။အစ္စရေးတပ်ဖွဲ့တွေဟာမနေ့တနင်္လာနေ့ကပဲဂါဇာဒေသရဲ့အကြီးဆုံးစစ်ရုံးကြီးကိုဝင်ရောက်စီးနင်းခဲ့ကြပါတယ်။ဟာမတ်စ်အကြီးတန်းခေါင်းဆောင်တွေကိုပြစ်မှတ်ထားချေပုန်းတာလို့ပြောပါတယ်။တရပ်ပြည်လူနေထူထပ်တဲ့ရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မှုတွေအကြီးကျယ်လှုပ်သွားဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကပြင်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့နိုင်ငံကြီးနဲ့လူသားချင်းစာနာမှုစီစဉ်ဆောင်ရွက်တာတွေမရှိဘဲထိုးစစ်ဆင်မဲ့ကိစ္စကိုကောက်ကွက်ပါတယ်။ဒါကြောင့်ဒီကိစ္စရှေ့မဆက်ခင်ဆွေးနွေးနိုင်ဖို့အတွက်ကိုယ်စလေအဖွဲ့တစ်ဖွဲ့ကိုလာမယ့်ရက်ပိုင်းတွေအတွင်းမှာအမေရိကကိုဆေလွတ်ဖို့တနင်္လာနေ့တုန်းကခေါင်းဆောင်တို့ဦးဖုံးပြောတဲ့အချိန်သဘောတူခဲ့ကြပါတယ်။အင်မီရောမျိုးသားလူကြီးရဲ့အကြံပေး Jake Sullivan ကအခုလိုပြောပါတယ်
။ Our view is that there are ways for Israel to prevail in this conflict.
ကျွန်တော်တို့အမြင်ကတော့ Israel အနေနဲ့အနာဂတ်ရေရှည်လုံခြုံမှုရှိဖို့ပါ။ဂါဇာကအကြမ်းဖက်ချိမ်းခြောက်မှုတွေကိုရပ်ဖို့ဆိုတာမှာ Rafah ကိုချိန်မုံပြစ်မှာမဟုတ်ပါဘူး။တခြားကင်တွယ်နိုင်တဲ့နည်းလမ်းတွေရှိပါတယ်။ဒါတွေကိုသူတို့အဖွဲ့လာတဲ့အခါကျွန်တော်တို့ဆွေးနွေးပါမယ်
။တနင်္လာနေ့ကသမ္မတဘိုင်ဒန်နဲ့ဖုံးပြောခဲ့တဲ့အကြောင်းကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလည်းအခုလိုပြောပါရယ်
။ Sohakti ayre bim nasir to bi Joe Biden.
ဒီစစ်ပွဲဤမဲ့ချက်တွေအောင်မြောင်အစ္စရေးကတနိဋ္ဌန်ချမှတ်လှုပ်ဆောင်နေတာအပါအဝင်ဒီစစ်ပွဲနောက်ဆုံးအခြေအနေတွေကိုကျွန်တော်တို့ဆွေးနွေးကြပါရယ်။ Hamas အဖွဲ့ကိုမြေပြတ်ချေမှုမှုတစားခံတွေပြန်လွတ်ပေးဖို့ Gaza အစ္စရေးအတွက်ချင်းချောက်မှုဆက်ဖြစ်မနေဖို့နဲ့ဒီရင်မှတ်ချက်တွေအောင်မြင်ဖို့အတွက်လိုအပ်တဲ့စာနာမှုအကူအညီတွေလည်းပေးသွားမယ်ဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်
။ဒီတော်တွေကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကတော့ဂါဇာမှာလူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးနိုင်ဖို့စက္ကန့်တိုင်းဟာအရေးကြီးနေတယ်လို့ပြောပါတယ်
။ Palestinians in Gaza are enduring horrifying levels of hunger and suffering.
ဂါဇာကပါလက်စတိုင်းသားတွေဟာစာလာမှုနဲ့ဘေးဒုက္ခတွေကိုစိုးစိုးရွာရွာခံစားနေကြရပါတယ်။စားနပ်ရိက္ခာပူလုံမှုအဆင့်ခွဲခြားသတ်မှတ်တဲ့ IPC မှတ်တမ်းတွေအရဒါဟာအဆိုးရွားဆုံးအငတ်ဘေးကိုလူတွေအများဆုံးတစ်ပြိုင်တည်းကြုံကြရတာဖြစ်ပါတယ်
။ဥရောပသမဂ္ဂ EU ထိပ်တန်းအရာရှိဂျိုးဆက်ဘူရယ်ကလည်းအခုလိုဖြစ်ရတဲ့အပေါ်မှာအစ္စရေးကိုပြစ်တင်ပါတယ်
။ This is unacceptable. The starvation is used as a weapon of war. Yes.
ဒါကလက်ခံနိုင်စရာမရှိပါဘူး။ငတ်မှုချင်းကိုစစ်လက်နက်တစ်ခုလိုတုံးနေတာပါ။တကယ်ကိုအဲ့ဒီလိုပဲလုပ်နေတာပါ။လုံလောက်တဲ့ထောက်ပံ့မှုမရှိတာကိုမေကွန်းထုတ်ဖို့မလိုပါဘူး
။ Israel ကတော့အကူအညီပေးရေးအဖွဲ့တွေအဟန့်ကြားကြုံရတာဟာလူတွေတေချေခဲ့ရတဲ့အောက်တိုဘာ9ရက်တိုက်ခတ်မှုနဲ့ဒီပြစ်ပတ်ကကိုစခဲ့တဲ့ Hamas တွေကြောင့်ဖြစ်တယ်လို့ဆွဆွဲပါရယ်။လေလာသုံးသက်သူတွေကတော့ Israel ကိုလုံခြုံရေးအရာအဓိကကာကွယ်ပေးနေတဲ့ American အနေနဲ့တမိုင်းသင်ကန်းစာတချို့ယူပြီးအစ္စရေးကိုစီးရေးအကူအညီထပ်မပေးခင်မှာတန်တမာရေးအရာဖိအားပေးနိုင်တယ်လို့ပြောဆိုကြပါတယ်
။ The United States concluded after more than 20 years of fighting in the Middle East.
မြေကံပြည်တော်စုအနေနဲ့ရှေ့လေပိုင်းဒေသမှာနှစ်20ကျော်တိုက်ခိုက်လာခဲ့တဲ့သင်္ကန်းစာအရာစီးရေးကအစပြုမှုတစ်ခုသာဖြစ်ပြီးတော့တကယ်တမ်းအရေးကြီးတာကလူလူတွေကိုဘယ်လိုဆက်ပြီးတော့ထိန်းချုပ်သွားနိုင်မလဲ။ကုလူချင်းတဲ့အတိုင်းသူတို့လိုက်ပါလှုပ်ဆောင်ရင်ပုံမကောင်းမွန်တဲ့အနာဂတ်ကိုဖန်တီးနိုင်မယ်ဆိုတာကိုသူတို့နားလည်အောင်ဆွဲဆောင်နိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်ဆိုတာပါပဲ
။ဆယ်စုနှစ်တွေအတွင်းဂျူးတွေအသေးပြောက်အများဆုံးဖြစ်ခဲ့ရတဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုမျိုးထပ်မကြုံရအောင်အစ္စရေးအနေနဲ့လှုပ်ဆောင်ရမယ်ခက်ခဲတဲ့မဟာဗျူဟာတစ်ခုဖြစ်ပါတယ်လို့လည်းဂျွန်အော်တမန်ကပြောပါတယ်
။ The discussion in Israel is still about the threat that comes from Hamas the sense that we have to
အောက်တိုဘာ9ရက်တိုက်ခိုက်မှုမျိုးထပ်မဖြစ်စေဘူး Hamas ရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့အစ္စရေးနိုင်ငံအတွင်းမှာဆက်လက်ဆွေးနွေးနေရတော့မှာဒါပြင်ပါလက်စတိုင်းတွေကဟာမတ်စ်ကိုတခဲနဲ့ထောက်ခံနေတယ်ဆိုတဲ့အမြင်ကလည်းရှိနေပါတယ်။ဒီခံစားချက်ကပါလက်စတိုင်းနဲ့အတူရှင်တွဲနေထိုင်လူစိတ်ကိုမဖြစ်စေပါဘူး။အနာဂတ်မှာအစ္စရေးကိုတိုက်ခတ်မဲ့သူတွေကိုကူညီနေတဲ့သူတွေလို့ပဲမြင်စေပါလေ။ဆိုတော့ဒါကိုဘယ်လိုဖြေရှင်းကြမလဲကျွန်တော်လည်းမသိပါဘူး။ဒါပေမဲ့အစ္စရေးအနေနဲ့စစ်ဥပဒေကိုလိုက်နာခဲ့ဘူးတဲ့တမိုင်းတော့ရှိခဲ့ဘူးပါလေ
။ဂါဇာပြည်ပခန့်နဲ့ပတ်သက်လို့အရေးပါတဲ့အမေရိကန်နဲ့အစ္စရေးတို့မကြခင်မှာတွေ့ဆုံကြဖို့ရှိနေချိန်မှာပဲ။အကူအညီပေးရေးဆောင်ရွက်နေကြသူတွေကတော့ဂါဇာကအရက်သားတွေဘလောက်ကြာကြာဆက်ပြီးတောက်ခံထားနိုင်မလဲဆိုတာကိုစိုးရိမ်နေကြပါရဲ့ရှင
်။ဘက်ကင်ပြည်ထွေးကပြောပြပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညနေတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ် ကဘာတလာခီးသွားအစီအစဉ်စရဲပတ်စင်ကနာတွေကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်ကြည့်ရှုကြပါအောင်လို့ပြောချင်ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
မင်္ဂလာကြကြမှာတော်တာရှင်များရှင်အခုထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညရဲ့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံကစံကိုဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာနေရာတစ်ခုနမ်းမြေတစ်ခုရဖို့အတွက်ဆိုရင်အရေးသွေးပြေးဝတဲ့စံအမျိုးအစားတစ်မျိုးကိုကျေကျေပြန့်ပြန့်ထုတ်လုပ်ပြီးတော့ထိုးပေါက်ဖို့လိုအပ်ပါတယ်ဒီကြောင့်ကိုခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာရအမျိုးသားတီးနံဖြစ်တဲ့စံစဘာဟာပြည်တွင်းစားသုံးမှုအတွက်လည်းဖြစ်တယ်လို့ပြည်ပကိုတင်ပို့တဲ့အဓိကအကြဆုံးတိုင်းပြည်ထုတ်ကုန်လည်းဖြစ်ပါတယ်။အင်္ဂလိပ်ကိုလိုနီခေတ်နဲ့လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာမြန်မာနိုင်ငံဟာနိုင်ငံတကာကိုစံတင်ပို့ရောင်းချတဲ့အထက်မှာထိပ်တန်းနိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံတကာကိုစံတင်ပို့ရောင်းချမှုအများဆုံးအချိန်တွေတုန်းကလည်းနိုင်ငံတကာမှာမြန်မာပြည်ကစံဆိုပြီးရေပူရသဘောမျိုးလောက်ပဲသိရှိခဲ့ကြပေမဲ့ခိုင်မာတဲ့အမျိုးအမည်တစ်စိတ် brand တစ်ခုကိုတော့ကြဲကြဲပြန့်ပြန့်တည်ဆောက်နိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဲ့ဒီနောက်1962ခုနှစ်မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ခေတ်အဆက်ဆက်တလျှောက်လုံးမှာလည်းအရင်ကလောက်မဟုတ်တော့ပေမဲ့စံကိုပဲအဓိကပြည်ပပို့ကုန်အဖြစ်အားထားခဲ့ကြရတာဟာဒီကနေ့အချိန်အထိဖြစ်ပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့စံဈေးကွက်တဲကိုတော့ထိုးပေါက်နိုင်ခဲ့ခြင်းမရှိပါဘူး။အဓိကကတော့အည်အသွေးပြေဝတဲ့ဆန်အမျိုးအစားကောင်းတစ်ခုကိုကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ခဲ့ခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဟိုးတစ်ချိန်ကပြည်ပကိုဆန်အကြီးကျယ်တင်ပို့ရောင်းချခဲ့တဲ့မြန်မာနိုင်ငံဟာဆိုရင်စစ်အာဏာရှင်ခေတ်အဆက်ဆက်မှာတဖြည်းဖြည်းနဲ့အိန္ဒိယထိုင်းဗီယက်နမ်တို့ရဲ့နောက်မှာအဝေးကြီးကိုပြတ်ကျန်နေခဲ့ပါပြီ။အိန္ဒိယကဘာစမတီဆန်၊ထိုင်းကဂျက်စမင်ဆန်နဲ့ဗီယက်နမ်က ST-25 ဆန်အမျိုးအစားတို့ဟာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာကြဲကြဲပြန့်ပြန့်နာမည်ရနေရာရနေကြပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစားနပ်ဧကာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုသုံးသပ်ပြပါတယ်။
ကိုနိုင်ငံကမှာဆိုရင်သူရဲ့ဒီ Jasmine Right တို့ Basmati တို့ကဒါယူရိုပ်တိနိုင်ငံအထိဒါလူတိုင်းကကြိုက်နေတဲ့စားသုံးနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံမှာနံပါတ်1စမယ်ဆိုရင်ပေါ့နော်မျိုးပဲပေါ့နော်အဓိကမျိုးကမတန့်ရင်မျိုးကိုကျွန်တော်တို့တိတ်တိတ်ချာချာတန့်စင်မှုနဲ့ပေါ့နော်နောက်ကမျိုးခွဲတွေမပအောင်ထုတ်လုပ်နိုင်တဲ့ကျွန်တော်တို့ကုမ္ပဏီတွေပဲဖြစ်ဖြစ်ပေါ့နော်ထုတ်လုပ်တဲ့မျိုးစေ့ထုတ်ကုမ္ပဏီတွေဖြစ်ဖြစ်ပေါ့နော်ဒါတွေတကယ်ကိုစနစ်ကျကျပေါ့နော် quality ရှိရှိထုတ်နိုင်တဲ့ဖြစ်ပေါ့နော်ဒါတွေရှိဖို့ကအရန်ကြီးကြီးတယ်အဲ့ဒါတွေမရှိတဲ့အခါကျတော့ကျွန်တော်တို့မျိုးစေ့တွေကိုတောင်သူတွေကိုယ်တိုင်ကလည်းသူတို့ရဲ့ကြုံရတစ်နှစ်ရလာတဲ့မျိုးတွေပဲပြန်ဆိုင်နောက်တစ်နှစ်အတွက်ပြန်ထားပေါ့နော်ဒီလိုမျိုးတွေစိုက်နေတဲ့အခါကျတော့သူတို့ရဲ့စဘာတွေထွက်လာတဲ့အခါမှာမျိုးကွဲတွေဒီမျိုးကွဲပါတဲ့ပြဿနာဒါနံပါတ်1အနေနဲ့ဒါအခက်အခဲတစ်ခုပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုနိုင်ငံတကာကိုကျွန်တော်တို့ကပို့ဖို့အတွက်ပေါ့နော်တီးတန်းဆိုင်ဖို့အတွက်သဘောတကူဒါရွှေ့ဖို့မှဆိုရင်ကျွန်တော်ရွှေ့ဖို့ပေါ့ဆန်းနာမည်ကြီးရဲ့ရေမြေဒေတာနဲ့ပေါ့နော်အရင်လဲကိုက်ကြီးတယ်အဲ့လိုမျိုးဒေတာမှာကျွန်တော်တို့ကဒီတောင်သူအစုဖွဲ့တွေနဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့ပေါ့နော်ချေချေပြန့်ပြန့်ကိုဒီမျိုးဆိုရင်ဒီမျိုးကြတဲ့ပဲဆိုက်ပြီးတော့ပေါ့နော်တကယ် export ကိုဒီရွယ်ပြီးတော့ဆိုက်တဲ့နေပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ အဲကိုကလဲဆိုက်တယ်ခြားတောင်သူခြားစပါးမျိုးတွေကလဲဆိုက်တယ်ဆိုရင်ဒီမျိုးတွေကကြာလာတဲ့အခါကျတော့ဆက်မျိုးလို့ဖြစ်သွားတာပေါ့နော်ကျွန်တော်ဘာလို့လဲစပါးအချင်းချင်းဆိုတဲ့အတွက်ကြောင့်ပေါ့အခြားမျိုးတွေအားဒီဝုတ်မုံတွေကူတယ်ဝုတ်မုံကူပြီးတော့နောက်တစ်ခေါက်သူ့ကနေပေါ့ထွက်လာတဲ့စပါးမျိုးစေ့တွေကြတော့ကျွန်တော်တို့တဘောတို့သူ့ရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့ quality ပေါ့နော်ကျွန်တော်တို့ဒီ shoe box ဆန်းဆိုရင်သူ့ရဲ့စံစပါးရဲ့စံစည်းရဲ့အရွယ်အစားကဒီရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှမဆိုင်တဲ့ဟိုတခြားမျိုးတစ်မျိုးကစံစည်းလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝတ်မုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်ဆိုင်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းဒီရွှေဘပေါ်ဆန်းမွေးလို့တော့ကျွန်တော်တို့ကရတော့မှာမဟုတ်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့ဒါကလည်းကျွန်တော်တို့တကယ်ကိုစဉ်းစားမယ်ချက်ပေါ့နော်ဘာဖြစ်လို့လဲဆိုရင်တစ်မျိုးကောင်းထုတ်ဖို့ကကြတော့ export အတွက်ဆိုရင်ဒါအရန်ရေးကြည့်တယ်ပေါ့နော် site တာကတော့ကျွန်တော်တို့နေမြေဒေတာမှာ ERB ဆိုရင် ERB နဲ့ကိုက်တဲ့စပါးကျွန်တော်တို့ site လို့ရတယ်အမရန်ကုန်ဆိုရင်ရန်ကုန်ဒေတာ မှာကျွန်တော်တို့ဘကိုးဆောင်ဘကိုးဒေတာမှာအဆင်ပြေတဲ့စဘာကိုကျွန်တော်တို့ကစိုက်လို့ရတာပေါ့နော်ဒါပေမဲ့အဲ့လိုမျိုး export အတွက်ရည်ရွယ်မယ်ဆိုရင်တော့တကွင်းတစ်ဆက်ထဲပေါ့နော်ကျွန်တော်တို့ဧကတောင်းချီဆိုရင်တောင်းချီပြီးတော့ဒီတကွင်းတစ်ဆက်ထဲမှာကျွန်တော်တို့ရဲ့ export ပို့မယ်ဟာတကယ်မျိုးကောင်းမျိုးတန်းကိုပဲတုံးပြီးတော့ဒီလူတွေကကိုမျိုးကိုလည်းမဟုတ်ဘူးကျွန်တော်တို့ကဒိုလူရှီယာရတဲ့မျိုးဒီလူရှီယာရတဲ့မျိုးတုံးပြီးတော့မဟုတ်တော့ဘူးနေပေါ့နော်တကယ်ကိုရွှေဘူပေါ်ဆန်းရဲ့အစ်စ်အမှန်မျိုးကိုပဲကျွန်တော်တို့ကအားလုံးတောင်းသူတွေတုံးပြီးတော့စိုက်မှသာကျွန်တော်တို့ကတမျိုးကောင်းပေါ့နော်ကောင်းကောင်းရမယ်
ကဘာမှာဆန်စပါအများဆုံးထုတ်လုပ်တဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာသူတို့ရဲ့ခိုင်မာတဲ့ဈေးကွက်အတွေ့နာမည်ရနေရာရတဲ့ဆန်အမျိုးအစားတွေကိုမျိုးစပါထိမ့်သိမ်းတာရင်သာမကထုတ်လုပ်မှုပိုင်းတွေဖြစ်ကြတဲ့တူလောင်မှုစနစ်တွေချိတ်ခွဲမှုအပိုင်းတွေမှာလည်းစနစ်တကျဆန်ချင်းဆန်ကျွန်းမီလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစန္ဒဤခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးဖြစ်ခဲ့တဲ့ကိုထက်စော်တွန်းကပဲအခုလိုနှိုင်းယှဉ်သုံးသပ်ပြပါတယ်
ကျွန်တော်နိုင်ငံမှာလေသူတို့ရဲ့ပြုစုတဲ့စနစ်တွေမှာဆိုရင်လေလိုအပ်ချက်တွေအများကြီးရှိတယ်ဒီစပားပင်အတွက်လိုအပ်တဲ့အာဟာရတွေကိုပြည့်ဝစွာပြည့်မီစွာမထည့်နိုင်တဲ့ဟာတွေ quality ဘိုင်းကိုကြတော့တကယ်နိုင်ငံတကာ export ဖြစ်လာဖို့အတွက်ကြတော့အဆင်မပြေတော့ဘူးပေါ့နော်အဲ့ဒီမှာကျွန်တော်တို့စပားထွက်လာတဲ့အချိန်မှာဆိုရင်လေပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာအဓိကအများဆုံးဖြစ်တာကတော့ဟိုကြိတ်ခွဲတဲ့အခါမှာကျွန်တော်တို့ဆန်တွေကိုအချောင်းအတိုင်းမရတော့ဘူးဒီကျိုးချီတဲ့အရာခိုင်နှုန်းများတာတွေရှိရောရှိတာဟိုသူရဲ့ quality ကဒီပေါ်တော့နိုင်ငံတကာကိုပို့ဟာမှာအဲ့ဒီဟာလဲကျွန်တော်တို့အများကြီးလိုတယ်နောက်တစ်ဆင့်ပါမယ်ဆိုရင်ဒီ post harvest technology ပေါ့နော်ကျွန်တော်တို့ဒီရိုက်သိမ်းညင်လို့ဤပညာပေါ့နော်ထုတ်ပိုးတဲ့စနစ်ပေါ့ဘယ်လိုထားလဲဆိုရင်ကျွန်တော်တို့ကဒါအခန်းထဲမှာကွန်ဒီအိတ်နဲ့ထည့်ပြီးတော့ပဲကျွန်တော်တို့ကတူလောင်ရင်တူလောင်မဲ့၄၅၆လာပေါ့နော်နိုင်ငံတကာမှာဆိုရင်ဒီ quality ပေါ့နော်မိအောင်လို့ရိုက်သိမ်းပြီးတော့ဆန်ချိတ်ခွဲပြီးတဲ့အချိန်မှာအနံ့အရသာနဲ့ပြည်စုံတဲ့ဒီပုံပေါ့နော်သူတို့ဒါတွေကိုမပြည့်စည်အောင်တကယ်ကိုအမြဲတမ်းဟိုလက်ဆက်နေအောင်ပေါ့နော်ဒီလိုအရသာမျိုးဖြစ်အောင်သူတို့မှာကျွန်တော်အပြည့်အဝကျွန်တော်တို့လုပ်နိုင်တယ်အခြားကျွန်တော်အာရှနိုင်ငံရဲ့ဆန်စပါးတွေနဲ့ကျွန်တော်တို့ကရှင်းပြမယ်ဆိုရင်နိုင်ငံတကာဈေးကွက်မှာကျွန်တော်တို့ရဲ့ product တစ်ခုပေါ့နော် brand တစ်ခုကိုကျွန်တော်တို့တည်ဆောက်တဲ့နေရာမှာကျွန်တော်ရှင်းပြနိုင်တဲ့အနေထားအရှိဥမဲ့မဟုတ်ဘူးပေါ့နော်
ဆန်စပါးကိုပြည်ပဈေးကွက်မှာနာမည်တစ်ခုနေရာတစ်ခုတိဆောက်တင်ဖို့ရောင်းချဖို့အတွက်ကမီယိုဖလာတမယိုးကြာနီးနဲ့စိုက်ပျိုးရေးကတော့မဖြစ်နိုင်ပါဘူးအဲ့ဒီအတွက်ဆက်မှုလေယာကိုပြောင်းလဲပြီးသွင်းအားစုလို့ခေါ်တဲ့မြေစီမြေနစ်တွေကိုလည်းထည့်သွင်းနိုင်ဖို့လိုအပ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိစပါးစိုက်ပျိုးတဲ့လေကွက်တွေဟာဆက်ရန်နေရာတွေဝင်ရောက်ဖို့ကျင်းမြောင်းနေပြီး၄000အကွက်ကျယ်တွေဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီလိုအခြေအနေတွေဖြစ်ဖို့ကတော့ contract farming ကို contract layer စနစ်လို့ခေါ်တဲ့မြေပိုင်နဲ့လယ်သမားရဲ့အရင်အနည်းနဲ့နည်းပညာရှိတဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့အစိုးရရဲ့ပူးပေါင်းနိုင်မှဖြစ်ပါတယ်။သို့တော့လက်တွေ့မှာတော့အဲ့ဒီလိုဖြစ်နိုင်ဖို့အခြေအနေတွေကမလွယ်သေးဘူးလို့တောင်လူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
contract family ကတော့ဒီအောင်မြင်နဲ့မအောင်မြင်မှုဆိုတာကိုပြောဖို့ခက်သေးတာပေါ့ဗျအချိန်ကကာနာသိန်းနဲ့အချိန်တွေတည့်ရဖြစ်သွားတာကိုဖြစ်သွားတော့ဒီ contract family ကိုအောင်မြင်နဲ့မအောင်မြင်မှုဆိုတော့ဒီမှာပြီးမှဆက်တက်ဖို့အချိန်သူတို့မလုံလောက်လိုက်ဘူးပေါ့ contract family ကလည်းမြန်မာပြည်ရဲ့လက်ရှိအခြေအနေနဲ့အောင်မြင်မှုသိမလွယ်ဘူးလို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့အစိုးရကုမ္ပဏီတောင်းသူပေါ့တုံးတုံးမလဲကြားမှာရှိနေတဲ့အမြင်နဲ့ဆက်ဆံရေးအခြေအနေတွေကကောင်းမနေဘူးပေါ့ဗျာစုံကြည့်မှုပျောက်ဆုံးနေတဲ့ပြဿနာပေါ့
မြန်မာနိုင်ငံကဆန်စပါးဟာပြည်ပကိုနှစ်စင်တင်ပို့နိုင်နေဆိုပေမဲ့အဓိကတရုတ်ပါဝင်အိန္ဒိယနိုင်ငံတွေကိုနေဇက်ကနေတင်ပို့ရောင်းချရတာကအများစုဖြစ်ပါတယ်။အဲ့ဒီလိုနေဇက်ကနေရောင်းချရမှာဆန်ချိန်ဆန်ညွန့်အတိုင်းတာစစ်ဆေးကြီးကြပ်တာတွေသိပ်မရှိတဲ့အတွက်ဘယ်လိုဆန်အမျိုးအစားပဲဖြစ်ဖြစ်ရောင်းချရတာလွယ်ကူပါတယ်။ဒါ့အပြင်နေဇက်တိုင်းမှာနှစ်ဖက်တာဝန်ရှိသူတွေနဲ့နားလည်မှုယူရောင်းဝယ်ကြတာမွန်ဂိုလန်တွေကိုအနည်းနဲ့အများအသုံးပြုရောင်းဝယ်ကြတာတွေဟာလည်းမြန်မာပြည်ကစံကိုအမျိုးအစားမရွေအလွယ်တကူရောင်းချနိုင်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေလိုစံအမျိုးအစားကောင်းတွေထုတ်လုပ်ပြီးဖွံ့ဖြိုးပြီးနိုင်ငံတွေကခိုင်မာတဲ့ဈေးကွက်တွေရရှိဖို့ကတော့အခုလိုပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ကာလတွေမှာပိုပြီးတော့မှအလံဝေးနေပါသေးတယ်ခင်ဗျာ။
ဒီကြောစာအစီအစဉ်ကိုကိုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါရှင်။အခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။1988ကျောင်းသားအရေးခင်ကနေဖြစ်ပေါ်လာတဲ့မြန်မာနိုင်ငံကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဟာတချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနီးတူအပြစ်ရစဲရေးစာချုပ်လက်မှတ်ရေးထိုးထားပေမဲ့2021ခုနှစ်တကြော့ပြန်အာဏာသိမ်းမှုအပြီးမှာတော့မြန်မာ့ຫນွေဦးတော်လှန်ရေးနဲ့ပူးပေါင်းပြီးတော့တိုက်ပွဲဝင်နေကြပါတယ်။တကြော့ပြန်စစ်ပွဲဆင်နွှဲနေတာနဲ့ပတ်သက်ပြီးတော့ ABSDF အဖွဲ့ကရဲဘော်မင်းထင်းနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ကြအစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
1988ခုနှစ်အာဏာသိမ်းမှုပြီးမှဆစ်အာဏာရှင်ကိုတွန့်လှန်ဖို့ဖွဲ့စည်းခဲ့တဲ့မြန်မာတိုင်းနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတော် ABSDF ဟာအခုဆိုရင်36နှစ်နီးပါးတပ်တန့်ရှိနေပြီဖြစ်ပါတယ်။ဒီအဖွဲ့ဟာပြည်သွင်းကတချို့လက်နက်ကိုင်အဖွဲ့တွေလိုပဲ2012ခုနှစ်တုန်းကအပြစ်ခက်ရက်စရဲလက်မှတ်ရေးထိုးခဲ့ပေမဲ့တကြွပြန်အာဏာသိမ်းမှုအပြီးမှာတော့မျိုးဥတော်လိုင်းရဲ့အတူစစ်ပွဲတွေပြန်လည်စတင်နေခဲ့ပါတယ်။နှစ်တန်ကြာနိုင်ယူထားပြီးမှတကြွပြန်တော်လိုင်းရဲ့ပြုလုပ်နေတဲ့အခါမှာအရင်နဲ့အခုတော်လိုင်းရဲ့အနေအထားတွေဘလို့ကွာခြားနေတယ်ဆိုတဲ့အကြောင်းကိုနာမည်ကြီးဟောလိဝုဒ်ရုပ်ရှင်ရမ်ဘိုဆက်ကမှာမင်းသားစတာလုံးနဲ့သူအဓိကဆက်ဆောင်တဦးဖြစ်ပါဝင်ပြုတ်ဆောင်ခဲ့တဲ့ ABSDF ဖွဲ့ဝင်ရဲဘော်မင်းထေနဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်ကျွန်တော်တို့ဒီ NC စာချုပ်ကိုလက်မှတ်ထိုးခဲ့ခြင်းကာလတည်းကကျွန်တော်တို့ဒီ violent threat ထိုးတဲ့အချိန်မှာကျွန်တော်တို့ပြောတယ်ကျွန်တော်တို့တပ်တွေရှိတဲ့နေရာမှာတိုင်းရင်းသားဒေသတွေမှာရှိနေတယ်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်တယ်ဆိုရင်တော့ ABS ပြင်နေတယ်ဝင်ပါရမှာပဲဆိုတာမျိုးတော့ကျွန်တော်ပြောခဲ့ပြီးမှဒါလက်ခံခဲ့လို့လည်းကျွန်တော်ထိုးခဲ့တာပေါ့နော်ဆိုတော့ဒါပေမဲ့နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဟိုအဖြေရှာဖို့ပေါ့နော်ကျွန်တော်တို့ကြိုးစားခဲ့ကြတယ်ကြိုးစားခဲ့ကြတယ်ဆိုတာဒါအလားနဲ့ကျွန်တော်တို့ဒီ NC လက်မှတ်ကိုထိုးခဲ့တယ်နိုင်ငံရေးစကားအဝိုင်းကြီးကိုဝင်ခဲ့တာပေါ့ဗျာဒါပေမဲ့ဒီအနေထားမှာဟိုစစ်တပ်ကသူအားနေပြီးမှဒီဒီစာချုပ်ပါအချက်တွေပါသူလည်းမလိုက်တာပဲねသူကိုယ်တိုင်ချူဖောက်ခဲ့တဲ့အနေအထားမျိုးဖြစ်တော့အခုအနေအထားကတော့ကျွန်တော်တို့ပြန်ပြီးမှအဲ့လိုမျိုးဒီအာဏာသိမ်းလိုက်တဲ့အတွက်ပေါ့နော်ကျွန်တော်တို့စစ်ပြန်တိုက်နေရတာဖြစ်ပါတယ်ဟုတ်အခုကကျွန်တော်တို့က88ခရက်ကကျွန်တော်တို့မှဒီချမှတ်ခဲ့တဲ့ဥတီချက်၄ရက်ရှိပါတယ်ကတိုင်းရင်းသားလူမျိုးပေါင်းစုံဆရာနာရှင်စနစ်အောက်ကလွတ်မြောက်ရေးနောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးရရှိရေးနောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထောင်ရေးဆိုပြီးမှကျွန်တော်တို့ဥတီချက်ချမှတ်ပြီးမှတိုက်ပွဲဝင်လာတာဖြစ်တယ်အဲ့မင်းကျွန်တော်တို့ရဲ့ဥတီချက်ကအခုချိန်ထိထားမြအောင်မြင်ခြင်းမရှိသေးဘူးအခုအဲ့ဒါကြောင့်မို့ကျွန်တော်တို့ဒီ2021အာဏာပြန်သိမ်းတော့ကျွန်တော်တို့ဒီတိုက်ပွဲတွေလည်းပြန်ပြီးဝင်ရတာပေါ့နော်ကျွန်တော်တို့ဥတီချက်တွေအထမမြောက်သေးတဲ့အတွက်ကျွန်တော်တို့ညှော်မှန်းချက်တွေမရသေးတဲ့အတွက်ကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်နေရတာဖြစ်ပါတယ်ကွာချက်ကတော့အများကြီးပါပဲအများကြီးဆိုတာကဆိုတော့ဟိုတော့ကျွန်တော်တို့88နောက်ပိုင်းမှာ88ဒါတော့ခုခဲ့တယ်တိုက်ခဲ့တယ်ဆိုတာကဒီနီးပညာရလူ့ဝိထုပစ္စည်းပိုင်းဆိုင်ရာအရာအရဒီလိုမျိုးတိုးတက်မှုအခြေအနေတွေမရှိဘူးပေါ့ဗျာအခုကတော့နှီးပညာခက်ကြီးဖြစ်လာတယ်နှီးပညာခက်ပြတာဆက်သွယ်ရေးနှီးပညာတွေကောဟာလာအခုဒီလက်နဲ့ခေယံပေါ့နော်လက်နဲ့ခေယံကအစပေါ့နော်အားလုံးကအလုံးနှီးပညာတွေကမြင့်နေတဲ့ကာလဖြစ်တယ်အဲ့ဒါတော့မြန်နေပေါ့ဗျာဟိုတော့ကျွန်တော်တို့ကဟို88ကာလတုန်းကဆိုရင်ဟာလာခီးတစ်ခုတစ်ခါသွားဖို့ဆိုရင်လနဲ့ချီပြီးမှလမ်းလျှောက်ပြီးသွားနေရတဲ့ကာလမှာအခုချိန်မှာတော့ကျွန်တော်တို့ကားနဲ့ဆိုင်ကယ်နဲ့သွားတဲ့ခစ်ဖြစ်သွားတာပေါ့နော်။နောက်ဆက်သွယ်ရေးရလဲဆိုရင်ဒီဖုန်းတွေပေါ်လာတယ်ဗျာ။ဆိုတော့ဒီဆက်သွယ်ရေးနည်းပညာတွေလည်းမြင့်လာတယ်ပေါ့ဆိုတော့အဲ့ဒါတွေကတော့တအားကွာပါတယ်။ဟိုတုန်းကအဟောင်း88နဲ့အခုနေထားနေ2021ကတော့တအားကိုကွာခြားမှုရှိပါတယ်။အခုကတော့အချိန်တွေကဟိုကျွန်တော်တို့က gap တော့မဖြစ်ပါဘူး။လူငယ်တွေကတော့သူတို့မှသွားကျင်တဲ့ပုံစံရှိတယ်။အချိန်တွေနဲ့ပုံစံတွေကပြောင်းသွားပြီ။ဆိုတော့ပြောင်းသွားတဲ့အနေထားမှာသူတို့သွားကျင်တဲ့ဟာကြီးတယ်သူတို့လွတ်လပ်မှုကိုညံ့လို့တယ်ပေါ့ဗျာဆိုတော့သူတို့လွတ်လပ်မှုတွေဆုံးရှုံးသွားတဲ့သူတို့ဟိုဟာဖြစ်တယ်ဟိုတိုက်ပွဲဝင်ကြတယ်တိုက်ပွဲဝင်ကြတော့ကျွန်တော်တို့ကလည်းဒီပုံမှာထိန်းကြောင်းပြီးမှဟိုတိုက်ပွဲဝင်တာပဲရှိတယ်ကျွန်တော်တို့ဘယ်လိုပြောမလဲကျွန်တော်တို့လည်းဟိုဘယ်လိုမလဲကျောင်းသားနေလာတဲ့လူတွေဖြစ်တဲ့အတွက်ဟိုဘယ်လိုပြောမလဲ conservative တွေမဟုတ်ဘူးပေါ့ဗျာဆိုတော့အဲ့ဒါနဲ့လူငယ်တွေဖြစ်ကျင်တဲ့ဆန္ဒကိုကျွန်တော်လက်ရုံးညီထွေအောင်ကျွန်တော်သွားလို့ရတာပေါ့ချင်းကြီးက88နောက်ပိုင်းမှာဒီတက်မတော်ပေါ့ဗျာဒီစစ်တပ်ကဘလို့ဖြစ်သွားလဲဆိုတော့သူကအပြစ်ချာစားမှုတွေတအားများသွားတယ်ဆိုတော့ခုနပြောတော့တက်ထမ်းပါတယ်ဟိုခုနပြောတော့တိုက်ခိုက်ရေးစွန့်ရည်စီးယုံရေးစွန့်ရည်တွေမရှိတော့ဘူးဆိုတော့အဲ့ဒီကလေးကဟိုစီးပွားရေးဈေးကွက်ပုံစံမျိုးနဲ့စစ်တပ်ထမ်းသွားနေတယ်ချာစားမှုတွေအရန်ကြီးနေတဲ့ခါကျတော့သူ့မှာအရေးသွေးတွေကျဆင်းနေတယ်ဒီအရေးသွေးတွေကျဆင်းနေတာကခုနပြောလို့မတိုက်ကြည့်တော့မသိဘူးပေါ့ဗျာအခုတိုက်ကြည့်လိုက်တဲ့ခါကျတော့တိုင်းရင်းသားတွေနဲ့တက်ခဲတိုက်ကြည့်လိုက်တဲ့အချိန်ကျတော့ဒါကသူတို့ဟိုဘယ်လိုပြောမလဲသူတို့အချိန်နေသူတို့တုံတာမိပြီလို့တော့ကျွန်တော်တို့ထင်တယ်ဆိုတော့သူတို့ကတကယ်ကိုပျက်စီးနေတဲ့တက်မတော်တစ်ခုဖြစ်သွားပြီအဲ့တော့အနေထားကကျွန်တော်တို့ဘုံမှာပြီးမှလဲဟိုပြောရမယ်ဘလို့မှဘလို့မှဆက်ပြီးထားလို့တော့မရတော့ဘူးဗျကျွန်တော်တို့အတွက်ကဒီစစ်တပ်ကဘလို့ပြောမလဲတောက်လျှောက်ကလည်းဟိုနိုင်ငံရေးမှာသူပါပဲကြီးစိုးလာခဲ့တာပေါ့ဗျာနော်အဲ့ဒါအနေထားမျိုးဖြစ်တော့ကျွန်တော်နိုင်ငံရေးနယ်ပယ်ကနေကျွန်တော်တို့ကမထားကျင်တော့ဘူးအဲ့ဒီကျကျွန်တော်တို့ကလည်းဟို ဒီဘက်တွန်လိုင်းအင်အားစုတွေလည်းတိုက်ပွဲဝင်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့ဒီအနေအထားမျိုးနဲ့ဖြစ်တော့အခုတွန်လိုင်းအင်အားစုဒီအီယာဝူဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတည်မှာလည်းလူငယ်တွေကမျိုးသက်နောက် generation အစ်စ်တွေကဥဆောင်နေတဲ့အပိုင်းမျိုးတွေဖြစ်တဲ့ခါကျတော့သူတိုးတက်တဲ့အမြင်ရှိတယ်ပေါ့ဗျာဒီအနေအထားမျိုးတွေဖြစ်တော့ရှုရတွေကအောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆလို့ရတယ်ဆိုတော့ခုနကပြောတာတစ်ဖက်မှာလည်းရန်သူရဲ့အနေအထားကတော်တော်ကိုပြည်ယူရင်းပြည့်စုံနေတဲ့အနေအထားမျိုးဖြစ်နေပြီပေါ့နော်ဒါကြောင့်မလို့အခုဒီမြောက်ပိုင်းစစ်ပွဲတွေကစစ်တပ်ဘက်ကရှုံးပြီးမှကျွန်တော်တို့တိုင်းသားတွေဘက်ကအောင်ပွဲတွေခံနေတာကိုကျွန်တော်တွေ့ရတယ်အခုအချိန်တွေကကျွန်တော်တို့ရေပြင်မှာတိုက်ပွဲဝင်နေရတဲ့အနေအထားမျိုးမှာသူတို့မှအခုဘယ်လိုပြောမလဲခါတိုင်းဟိုတော့ပြောတယ်သူတို့တိုက်ခိုက်ရေးတပ်တွေပေါ့ဗျာတပ်မတွေပေါ့ဒီတပ်မတွေဖြစ်တဲ့တပ်မတွေကအခုဆိုရင်မရှိသလောက်ပြတ်သွားပြီဗျာပြတ်သွားပြီဆိုတော့သူတို့မှတိုက်ခိုက်ရေးဆွင့်ရင်မရှိတော့ဘူးမရှိတော့ဘူးဆိုတော့အနေအထားမျိုးမှာအခုသူတို့ကခံစစ်အနေအထားကိုပြန်ရောက်သွားတယ်ဆိုတော့ကျွန်တော်တို့တော်လိုင်းအင်အားစုတွေကထူးစစ်အနေအထားကိုပြန်ပြီးရောက်လာတဲ့အခါကျတော့အခုသူတို့ကဟိုအခုငယ်စခန်းနေဆိုရင်အကုန်ဆုတ်ပြေးလာရတဲ့အနေအထားမျိုးတွေဖြစ်လာပြစ်လာတော့မြို့တွေကိုပဲအခုကာရတဲ့အဆင်းလောက်ရောက်နေတဲ့အခြေအနေမျိုးဖြစ်သွားတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဟိုစစ်တပ်ရဲ့အနေအထားကတော်တော်ကိုပျက်စီးနေပြီလို့ပြောလို့ရတယ်ပေါ့နော်
တကြောပြင်စစ်တိုက်နေတဲ့မြန်မာတိုင်းငံလုံးဆိုင်ရာကျောင်းသားတပ်မတော်ရဲ့ရဲဘော်မင်းထေကလက်ရှိစစ်ရဲအခြေအနေတွေအကြောင်းကိုရှင်းပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချင်းအစီအစဉ်ကိုဟောင်းစားတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်အလှည့်ပါပြီးခဲ့တဲ့စနေနေ့အိုဟိုင်းယိုပြည်နယ်မဲဆွဲပွဲမှာ Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump ရဲ့အငင်းပွားဖွယ်ရာပြောဆိုချက်တွေနဲ့ပတ်သက်လို့ American လွှတ်တော်အမတ်တချို့ရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာပါတယ်။ဒီကြောင့် VOA သတင်းတောက် Veronica Belzares Iglesias ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုသိန်းထိုင်ဦးကပြပြပေးပါပါရှင်။
စနေနေ့ကအိုဟိုင်းယိုပြည်နယ်ဒေတန်မြို့မဲဆွဲစည်းရုံးပွဲမှာသမ္မတဒေါ်နယ်ထရန့်ပြောဆိုခဲ့တဲ့အကြောင်းအရာတွေတော်တော်များများသတင်းကောင်းကြီးဘိုင်းတွေမှာဖော်ပြကြပါတယ်။အဲဒီအကြောင်းအရာတွေထဲမှာမက္ကဆီကိုနိုင်ငံမှာတရုတ်နိုင်ငံကမော်တော်ကားထုတ်လုပ်ရေးကုမ္ပဏီတီထောင်နေတာနဲ့ပတ်သက်လို့ထရန့်ပြောခဲ့တဲ့အကြောင်းအရာတစ်ခုလည်းပါဝင်ပါတယ်
။ We're going to put a 100%
အဲဒီဘက်ကဖြတ်ပြီးတင်ပို့လာမဲ့ကားတွေကိုကျွန်တော်တို့တရားရာဂိုင်းလုံးအခွန်စည်းကြပ်မှာပါကျွန်တော်သာသမ္မတအဖြစ်အရွေးချယ်ခံရရင်အဲ့ဒီကားတွေလုံးဝရောင်းရမှာမဟုတ်ပါဘူးတကယ်လို့ကျွန်တော်သမ္မတအဖြစ်အရွေးမခံရရင်ဒါတွေကတိုင်းပြည်ကိုသွေးကြောင်စီးအောင်အမျက်ထုတ်မဲ့အ ਨੇ စုံတိုင်းပြည်ကိုဂုတ်သွေးဆုပ်မဲ့အရာတွေဖြစ်ပါလိမ့်မယ
်ဒီပြောဆိုချက်ဟာနိုင်ငံရေးမှာအကြမ်းဖက်တဲ့သဘောထားပြောဆိုချက်ဆိုပြီးဝေဖန်ကြတာရှိပေမဲ့လည်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးမှုတွေကတော့သူဒီသဘောမျိုးနဲ့ပြောတာမဟုတ်ဘူးဆိုပြီးအလေးအနက်ခြေပါကြပါလေRepublican ထက်လွတ်တော်အမတ် Bill Cassidy ကလည်း NBC ရုပ်သံမှာအခုလိုပြောပါတယ
် The general tone of the speech
ဒီမင်ကရေဘူးကအသွာလာက Donald Trump ဘာလို့သမရပြန်ဖြစ်တင်တယ်လဲဆိုပြီး American တော်တော်များများမေးခွန်းထုတ်တဲ့အပေါ်မှာအခြေခံပါတယ်တယောက်ယောက်ရဲ့အတိတ်ပဲဖွင့်ဆိုချက်အပေါ်မှာမူတည်ပြီးကွဲလွဲပါလိမ့်မယ်သူကသမရ Biden ကိုရှင်ပိုင်မှာဆိုတော့ Biden ဘက်ကဒါဟာနိုင်ငံရေးအရအကြမ်းဖက်တဲ့ပြောဆိုချက်လို့ပြောလာနိုင်ပါတယ်သူကိုကာကွယ်တဲ့သူတွေဘက်ကတော့ဒါကစီးပွားရေးအရာအကြီးအကျယ်ပျက်စီးဆုံးရှုံးမဲ့ကိစ္စကိုပြောတာလို့ခုခံပါလိမ့်မယ်
။နေကြောင်ဖြတ်ကျော်ဝင်လာတဲ့သူတွေကတချို့ဟာလူတွေမဟုတ်ဘူးဆိုပြီးဒေါ်နယ်ထရန့်ပြောခဲ့တာတပ်ပြတ်ပိုက်တဲ့နေကြောင်တရားမဝင်ဝင်လာသူတွေပေါ်ကင်တွယ်ပုံနေတဲ့ပတ်သက်လို့ဝေဖန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းအငြင်းပွားမှုတွေရှိနေပါလေ။အိုဟိုင်းယိုပြည်နယ် Republican ဟောလတော်မတ်မက်ထော်နာကတော့ ABC ရုပ်သံကနေသူရဲ့အမြင်ကိုခုလိုပြောပါလေ
Well of course I disagree with those in the past I think the American public
အရင်ကတော့ကျွန်တော်လဲသူနဲ့ဒီကိစ္စမှာသဘောမတူပါဘူးအမေရိကန်ပြည်သူတွေလည်းသဘောတူခဲ့မှာမဟုတ်ပါဘူးဒါပေမဲ့အခုတော့လူဝင်မှုကြီးကြပ်ရေးပြဿနာကိုဖြေရှင်းနိုင်တဲ့ကိုယ်စားလှယ်လောင်းဆိုလို့ဒီသမ္မတရွေးကောက်ပွဲအတွက်မှာဒေါ်နယ်ထရန့်တယောက်တည်းပဲရှိတယ်ဆိုပြီးလူတွေကမြင်လာကြတယ်လို့ကျွန်တော်ထင်ပါတယ်
စနေနေ့မဲဆွယ်စည်းရုံးပွဲမှာသမ္မတဂျိုးဘိုက်ဒန်ရဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အရင်ကတည်းကနဆပူပြီးပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်ပါတဲ့လာမယ့်ရွေးကောက်ပွဲဟာဒေါ်နယ်ထရန့်ကိုထောက်ခံသူတွေအတွက်သိအရေးကြီးတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုတာကိုလည်းခြံမထားဘဲအဓိကပြောဆိုသွားပါတယ
် I don't think you're going to have another election in this country if we don't win this election
ကျွန်တော်ကဒီရွေးကောက်ပွဲမနိုင်ခဲ့ဘူးဆိုရင်ခင်ဗျားတို့အတွက်နောက်တစ်ခါဒါမျိုးရွေးကောက်ပွဲရှိတော့မယ်လို့ကျွန်တော်မထင်ပါဘူးဒီလိုအဓိပ္ပာယ်ရှိတဲ့ရွေးကောက်ပွဲရှိတော့မယ်လို့ကျွန်တော်ကမမြင်ပါဘူး။ဒါကြောင့်ထွက်ပြီးမဲပေးကြပါ။မဲပေးမဲ့ရက်စွဲကိုသတိရပါ။နိုဝင်ဘာ5ရက်ဒီရက်ကတိုင်းပြည်အတွက်အရေးကြီးဆုံးနေ့တစ်နေ့ဖြစ်ပါလိမ့်မယ်။
တမရဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲမဲဆွယ်စီရင်မှုတွေနဲ့ပတ်သက်လို့တော့သတင်းဘက်ကမဲဆွယ်ရန်ပုံငွေတွေထူးထူးခြားခြားအများကြီးရတဲ့အကြောင်းအရာကိုသတင်းမီဒီယာတွေမှာဖော်ပြကြပါလေ။အခုဆိုရင်ငွေသားအနေနဲ့ဒေါ်လာ155သန်းရန်ပုံငွေရနေပြီဖြစ်ပြီးဖေဖော်ဝါရီလတလတွေမှာရင်ရွေးကောက်ပွဲမဲဆွယ်ရန်ပုံငွေဒေါ်လာ53သန်းရရှိခဲ့ပါလေ။တမရဂျိုးဘိုင်ဒန်ကတော့တင်းငွေတွေနဲ့အင်ဂျီရောမှာရိုမန်ကက်သလစ်ခေါင်းဆောင်တွေတော်တော်များများဖိတ်ကြားပြီးSaint Patrick Day ခန္ဓာကျင်းပနေပါတဲ့သူဒီလိုကျင်းပနေတဲ့အချိန်မှာပဲသူ့ရဲ့မဲဆွယ်စီယုံဘွေရံမုံဝေကောက်ခံရရှိတဲ့သတင်းတွေသတင်းမီဒီယာတွေမှာဖော်ပြကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုသိန်းထိုင်ဦးကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတလခီးသွားအစီအစဉ်အလှည့်အရောက်ပါပြီအမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေမှာမြင်းဆွဲနှင်းလျှောစီအာကစားနီတစ်မျိုးအင်မတန်ရေပန်းစားပါတယ်မြင်းစီသူရဲ့နောက်ကနေနှင်းလျှောစီသူကအခက်အခဲမျိုးစုံကျော်လာပြီးတော့နှင်းလျှောစီပြန်ရတဲ့ ski joring ဆိုတဲ့အာကစားနီတစ်မျိုးကိုမဆူမြတ်မွန်နဲ့အတူကမ္ဘာတလခီးသွားအစီအစဉ်ကနေတွားလေ့လာကြအောင်ပါရှင်
အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့မှာကြဲကြဲပြန့်ပြန့်လူမသိကြတဲ့အာကစားနည်းတစ်ခုကတော့ ski joring လို့ခေါ်တဲ့မြင်းနဲ့နှင်းလျှောစီးတဲ့အာကစားနည်းတစ်မျိုးဖြစ်ပါတယ်။နှင်းထူထက်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာဆောင်းရာသီကာလတွေအတွင်းတနေရာကနေတနေရာအမြန်ရအောင်လို့ခွေးတွေမြင်းတွေသုံးပြီးတော့နှင်းလျှောစီးသွားလာကြတာကနေဖြစ်လာတာပါ။နှင်းလျှောစီးသူတွေကိုရှေ့ကနေလေရင်အသေးစားတွေ၊ကားတွေ၊မြင်းတွေ၊ခွေးတွေနဲ့ဆွဲပြိုင်ကြတာမျိုးစုံရှိပါတယ်။များသောအားဖြင့်တော့မြင်းတွေရှေ့ကဆွဲတဲ့ ski joring အာကစားနည်းပြိုင်ပွဲတွေကို American, Canadian နဲ့ဥရောပနိုင်ငံတချို့မှာလုပ်ကြပါတယ်။ဥရောပနိုင်ငံ ski joring နဲ့ American ski joring အဓိကကွာတာကတော့မြင်းပေါ်မှာလူပါတာနဲ့လူမပါတာဖြစ်ပါတယ်။ American မှာ ski joring ကိုအဓိကလုပ်ကြတာက Wild West လို့ပြောတဲ့ Mississippi မြစ်အနောက်ဖက်ချမ်းပြည်နယ်တွေမှာဖြစ်ပါတယ်။အဲ့ဒီဒေသတွေမှာသွားရေးလာရေးသာမကစီးပွားရေးလုပ်ငန်းတွေအတွက်မြင်းတွေကိုအဓိကထားခဲ့ကြတာမို့ဒီကနေ့အထိမြင်းတွေကသူတို့ရဲ့နေမှုထိုင်မှုမှာအရေးပါတဲ့အခန်းကနေပါနေပါတယ်။ဒါကြောင့် American Ski Joring မှာမြင်းစီးသူတွေပါပြီးတော့နှင်းလျှောစီးသူသွားမဲ့လမ်းကြောင်းကိုရှေ့ကနေမြင်းနဲ့လမ်းဖော်ပေးရတာဖြစ်ပါတယ်
။ It is time for some Colorado flying high action! Get ready my friends. We'll show you exactly what 76 years
Colorado ပြည်နယ် Leadville မြို့က Harrison Avenue လမ်းမကြီးပေါ်မှာ86ကြိမ်မြောက် ski joring ပြိုင်ပွဲစတင်ပြီလို့ကြေညာနေတာဖြစ်ပါတယ်။ American မြို့တွေမှာလုပ်လေရှိတဲ့ ski joring ပြိုင်ပွဲတွေထဲမှာ Leadville ski joring ပွဲကတော့အကြီးကျယ်ဆုံးလို့ပြောလို့ရပါတယ်။ရှေ့ကအချိန်နဲ့ပြေးနေတဲ့မြင်းကိုကျိုးဆွဲပြီးနောက်ကလိုက်တဲ့အချိန်ထဲမှာသတ်မှတ်ထားတဲ့အခက်အခဲတွေကိုကြော်ဖြတ်ရတာကလွယ်တော့မလွယ်လာပါဘူး။ကြောက်စိတ်၊ဂျေနက်စိတ်၊စိုးရိမ်စိတ်တွေအားလုံးစုပေါင်းပြီးတော့အင်မတန်စိတ်လှုပ်ရှားစရာကောင်းတာကောထူးခြားမှုဖြစ်တယ်လို့ပြိုင်ပွဲဝင်သူတွေကပြောကြပါတယ်
။ Almost the this is a pure adrenaline that gets me to do it. I love skiing mountain.
တိတ်ကိုစိတ်လှုပ်ရှားရတဲ့ခံစားချက်တစ်ခုတည်းနဲ့ပြိုင်ပွဲဝင်ပြတာပါ။ကျွန်တော်ကနှင်းတောင်တွေပေါ်မှာနှင်းလျှောစီရတာတိတ်ကြိုက်ပါတယ်။ဒီဟာကတော့ကျွန်တော်အတွက်အမြဲစိတ်ဝင်စားပြီးပါကျင်တဲ့ပွဲတစ်ခုဖြစ်ပါတယ်။ဘာနဲ့မှမတူရအောင်စိတ်လှုပ်ရှားရတာရောမြင်းစည်းဝါနာပါတဲ့အုပ်စုနဲ့နှင်းလျှောစည်းဝါနာပါတဲ့အုပ်စုနှစ်စုစုံကြတဲ့ပွဲဖြစ်တာကြောင်းရောပါပုံမှန်ဆိုဒီအုပ်စုနှစ်စုတိတ်ပြီးပတ်သက်ကြရမျိုးမဟုတ်တော့ပွဲအချိန်ဆိုရင်းရင်းနှီးနှီးစုံကြရတာပျော်စရာကောင်းပါတယ
်ကော်လိုရာဒိုပြည်နယ် Rocky တောင်တန်းဒေသတွေကပေတသောင်းချော်အမြင့်မှာရှိတဲ့ Leadville မြို့လေးဟာတစ်ချိန်လုံးကတပ်တူတွေလုပ်ငန်းလုပ်ကြတဲ့မြို့လေးဖြစ်ပါတယ် American Wild West ဒေသအငွေ့အသက်တွေအပြည့်နဲ့မြို့စီကိုအခုတော့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲအတွက်နေရာစုံကဧည့်သည်ထောင်တဲ့ချီရောက်နေကြပါတယ်။1949ခုနှစ်မှာတည်းကစတင်ခဲ့တဲ့ ski joring ပြိုင်ပွဲကတစ်နှစ်ထက်တစ်နှစ်ဧည့်သည်ပိုများလာတယ်လို့ကော်လိုရာဒိုဒေသခံတွေကပြောကြပါတယ
်။ Obviously there's a lot of them because Leadville's kind of the granddaddy of all races.
Leadville ပွဲကပြိုင်ပွဲတွေအားလုံးထဲမှာအကြီးအကျယ်ဆုံးဖြစ်တာကြောင့်နေရာစုံကလူတွေဒီကိုလာကြတာပါ။ကျွန်တော်စကားပြောပြတဲ့သူတွေထဲမှာArkansas ကလူတွေပါပါတယ် Texas ကလူတွေပါတယ်အထူးသဖြင့်ဒီပြိုင်ပွဲအတွက်တက်တက်လာကြသူတွေဖြစ်ပါတယ်ဒီက Wild West အတွေ့အကြုံကိုလိုချင်လို့လာကြတာပါအနည်းကမြင်တွေ့ရတော့အားလုံးစိတ်လှုပ်ရှားသဘောကျကြပါတယ
် Ski joring ပြိုင်ပွဲမှာသူတို့လိုနှင်းလျှောစီးသူတွေရဲ့ကျွမ်းကျင်မှုကအရေးကြီးတယ်လို့ရှေးကမြင်းကိုထိန်းရတဲ့မြင်းစီးသူရဲ့ကျွမ်းကျင်မှုကလည်းအနိုင်ရဖို့အတွက်အဓိကကျပါတယ် သိတ်ကိုအမြန်ပြေးနိုင်တဲ့မြင်းကိုထိမ့်ပြီးစီးကြသူတွေထဲမှာဆယ်ကျော်သက်အမျိုးသမီးငယ်တွေတောင်ပါပါတယ
် I got the name the Queen of Harrison Avenue because I've won
Leadville မှာကျမစုရရဘူးလို့ Harrison Avenue ဘီမာလို့ကျမကိုခေါ်ကြတာပါကျမအသက်73နှစ်ထဲကဝင်ပြိုင်လာတာအနိုင်ရတာ90ရှိပါတယ
်စု6ခေါက်တောင်ရခဲ့ဘူးပဲပြိုင်ပွဲဝင်တိုင်းမှာစိတ်လှုပ်ရှားစိုးရိမ်စိတ်ဖြစ်တယ်လို့လည်း AP သတင်းဌာနကပြောပြပါတယ
် So getting started it always is always the scariest part. Well, one of the scariest
အစပိုင်းကကြောက်စရာအကောင်းဆုံးဖြစ်ပါတယ်ကြောက်စရာအကောင်းဆုံးအပိုင်းတွေကတခုလိုပဲပြောရမှာပါလမ်းမကြီးပေါ်မှာအမြန်ဆုံးနှုတ်နဲ့ပြိုင်နေတဲ့အချိန်ကြရင်တော့မတည့်အောင်ကြိုးစားတာကလွဲလို့တခြားဟာတွေတွေးနေဖို့အချိန်မရပါဘူးတနအိမ်ပိုင်း40နှုတ်လောက်နဲ့သွားနေတာဖြစ်တော့မျက်နှာကိုလေအေးတွေဖြတ်ရိုက်တဲ့ခံစားမှုကလည်းတော်တော်ခံရပါတယ်ပန်းဝင်ချိန်အထိမျက်နှာတစ်ခုလုံးထုံနေတဲ့ခံစားမှုပဲသိပါရယ်ပန်းဝင်ချိန်ကို့နောက်ကနေလျှောစီးသူပါလာဖို့ပဲမျော်လင့်ထားရပါရယ်ပြီးသွားရင်တော့အရှိန်နဲ့သွားနေတဲ့မြင်းကိုအရှိန်သက်ရက်သွားနိုင်ဖို့ပဲအစွားကုန်ကြိုးစားရပါရယ
်သူပြောသွားတဲ့အတိုင်းကျိုးပဲ့အသက်ပါအန္တရာယ်ရှိတဲ့အားကစားနည်းတစ်မျိုးမှတော်ယုံဝါသနာစိတ်ဝင်စားရုံနဲ့တော့စကီဂျော်ရင်ပြိုင်ပွဲဝင်ဖို့အဆင်သင့်မဖြစ်နိုင်ပါဘူးတစ်ချက်လေးမှားတာနဲ့လာနဲ့ချီနားရလာအောင်ထိခိုက်နိုင်တယ်လို့ကိုရိုင်းပခုံးရိုးကျိုးဘူးသူကပြောပြပါရယ
် And when you talk about the race like if you're coming to a race completely healthy
အနေအကြောင်းပြောရမယ်ဆိုရင်တော့ပြိုင်ပွဲဝင်ချင်းအကောင်းကြီးဖြစ်ပေမဲ့ခုံနာလှဲ့တာမှာတစ်ချက်လေးမှားသွားပြီဆိုတာနဲ့ပြုတ်ကြပြီပဲပြိုင်ပွဲရာသီတစ်ခုလုံးနောက်ထပ်ဘာပွဲမှမပြိုင်နိုင်တော့ပဲစီးကုကတွေတနေ့ကြီးပေးပြီတော့ပဲဒါပေမဲ့လည်းဘာနဲ့မှမတူတဲ့စိတ်လှုပ်ရှားမှုမျိုးကိုရခြင်းလို့ဝင်ပြိုင်နေကြရတာဖြစ်ပါတယ်
သူပြောသလိုပဲဘာနဲ့မှမတူတဲ့စိတ်လှုပ်ရှားရတဲ့ခံစားချက်ကြောင့်ပဲ ski joring အားကစားနည်းကရေပန်းစားနေတာပါဒါကြောင့်လဲ American ပြည်ထောင်စု Wild West ဒေသတွေနှင်းအထုအထက်ကျတဲ့နေရာတွေမှာ ski joring ပြိုင်ပွဲတွေကိုနှစ်ဆင်လုပ်နေကြတာဖြစ်ပါတယ
် It's really exciting you have to pay attention to what you're doing but still have fun
သိစိတ်လှုပ်ရှားဖို့ကောင်းပါတယ်ပြိုင်နေတဲ့အချိန်မှာမြင်းကိုအာယုံစိုက်စီးရတယ်လို့ပြောလဲပြောရပါတယ်ကိုမြင်းဘလို့အခြေအနေရှိတယ်လဲဆိုတော့ကိုအာယုံဆိုင်ဖို့လိုပါတယ်တခါတလေသူတို့ကနည်းနည်းစိတ်ဖောက်တတ်တော့သူတို့ကိုကိုလိုသလိုထိန်းထားနိုင်ဖို့လည်းလိုပါတယ
်အမေရိကန်ပြည်ထောင်စုမှာကော်လိုရာဒို၊ဝိုင်ယိုမင်းနဲ့မွန်တာနာပြည်နယ်တွေမှာအထူးရေပန်းစားတဲ့ ski joring အားကစားနည်းကိုအိုလံပစ်အားကစားပြိုင်ပွဲတွေထဲမှာတနည်းထည့်သွင်းနိုင်ဖို့အတွက်လည်းမျှော်လင့်နေကြပါတယ်ဆွစ်ဇာလန်နိုင်ငံမှာ1928ခုနှစ်တုန်းကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲမှာတော့တရုတ်ပြအားကစားနည်းတစ်ခုအနေနဲ့ပါဝင်ခဲ့မှုရာကြောင့်2028ခုနှစ်ဆိုရင်အနှစ်တရာပြည့်တော်မှာပါအဲ့ဒီတုန်းကဆွစ်ဇာလန်ကနီးအတိုင်းလူမပါတဲ့မြင်းတွေရှေ့ကဆွဲပြီးတော့နောက်ကနှင်းလျှောစီတရုတ်ပြခဲ့ကြတာပါအမေရိကန်က ski joring ဝါသနာရှင်တွေကတော့အမေရိကန်နီးအတိုင်းမြင်းစည်းသမားပါတဲ့မြင်းတွေနဲ့နှင်းလျှောစီနီးကိုအိုလံပစ်အားကစားနည်းတစ်မျိုးအနေနဲ့ပါစေခြင်းတယ်လို့ပြောနေကြပါတယ်ရှင်ကျွန်မစင်မြန်ပါပါ
ကဘာဒလာခီတို့အစီအစဉ်ကိုမဆုမြတ်ပုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လေးကဆက်ပြီးတော့ပြောပြပေးမှာပါရှင
်။အမေရိကန်ပြည်ထောင်စုဟာဖိလစ်ပိုင်နိုင်ငံနဲ့မဟာမိတ်အဖြစ်အခိုင်အမာဆက်လက်ရည်တည်ကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ပဲပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေထိတ်တဲရင်ဆိုင်မှုတွေပေါ်ပေါက်နေချိန်မှာပဲအခုလိုပြောလိုက်တာပါ။ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေတင်းမောတွေလင်းရင်တွေကိုတောင်တရုတ်ပင်လယ်မှာရှိတဲ့ဘယ်နေရာမှမဆိုတိုက်ခိုက်တာကိုခံရပြီဆိုရင်အမေရိကန်အနေနဲ့အကာအကွယ်ပေးသွားမယ်လို့လည်းသတိပေးထားပါတယ်။မြန်မာနိုင်ငံအတွင်းကထွက်ပြေးလာတဲ့ဒုက္ခသည်2000အထက်မဲဆောက်တဲ့မြရီမျိုးကအမှတ်နှစ်ချစ်ကြည်တရားမှာချက်ချင်းနေအသင်းတွေကတဆင့်လူသားချင်းစာနာမှုအကူအညီတွေပေးသွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကူအညီတွေကို match လ25ရက်နေ့မှာစတင်မယ်အကြောင်းကိုလည်းဘန်ကောက် post သတင်းစာမှာရေးသားထားပါတယ်။လူသားချင်းစာနာမှုအကူအညီပေးအပ်ခဲ့တဲ့အခမ်းအနားကိုလာအိုနိုင်ငံကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တက်ရောက်ဖို့ရှိပြီးတော့အာဆီယံအဖွဲ့အစည်းကလည်းကြီးကြပ်သွားမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလန်နေအိမ်အမှတ်54ကိုမနေ့ပြန်မတ်လ20ရက်နေ့မှာလေလံတင်ရောင်းချဖို့တရားရုံးကအမိန့်ချမှတ်ထားပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြင်ဆင်ပေးဖို့တင်ပြထားပြီးမဲ့အခုအချိန်ထိစစ်ကောင်စီဘက်ကတစုံတရာပြောဆိုချက်ထွက်မလာသေးပါဘူးရှင်
သတင်းချင်းချုပ်ကိုမခင်လေးကပြောပြပေးသွားတာပါ။အင်္ဂါကြရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကြအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gay နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမလေးပါပါ။
This program has